Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇွန်လ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ Light Meter 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာအပြစ်ခတ်ရစေးရရှိဖို့အမေရိကန်ကဖိအားပေးဆောင်ရွက်လာနေပါတယ်။ယူကရိန်းသမ္မတဖိလစ်ပိုင်ကိုရောက်နေပါတယ်။လက်ရှိမြန်မာနိုင်ငံစီးပွားရေးအခြေအနေကြောင့် NUG နဲ့စီးပွားရေးပညာရှင်တွေသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ဒီလိုသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မတ်စမွန်နဲ့အတူတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းမင်းကုန်းမြို့နယ်ကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ရဲ့မင်္ဂလာဆောင်တစ်ခုမှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အတွက်ကလေးငယ်တွေအပါအဝင်30နီးပါးအသက်ဆုံးခဲ့ရပြီးတော့လူ20ကျော်ဒဏ်ရာအပြင်းထန်ရခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်မှုကနောက်ဆုံးအခြေအနေခုလိုပြောပြပါတယ်
လင်းတင်သွားရည်အဲ့လိုလိုက်ပြောမှရှာတယ်အခုဒီကတော့တင်ပြနိုင်ဆို29ကလောလောဆယ်ပဲလေဒီထက်ပုံစံများနိုင်တယ်လို့အသာဖြာမရတဲ့ကိစ္စလေးပြော
ဒီသတင်းအပြည့်စုံနဲ့အတူကွယ်လွန်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့နာယကသူရဦးတင်ဝတ်အတွက်ဒေါအောင်ဆန်းစုကြည်ကဒါမကဒီအာဏာသိမ်းစကောင်းဆောင်ပို့ချုပ်မှုကြီးမဲအောင်လိုင်ကပါအမတ်တရလွမ်းသူပန်းချင်းတွေပေးပို့ခဲ့တဲ့သတင်းနောက်ပြီးတော့မြန်မာနိုင်ငံမှာရွှေစည်းမတည်ငြိမ်အောင်လုပ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ရွှေဆိုင်လုပ်ငန်းရှင်တချို့ဖမ်းဆီးစစ်ဆေးနေတဲ့နောက်ဆက်တဲ့ကြရက်နောက်အရခတက်တော်စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ VOA သီးသန့်မေးမြန်းခန်းဒီလိုခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်အခုအချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်မှာကနအူးအပြစ်ခတ်ရစေးရေးနဲ့တရားခံတွေပြန်လည်ရေးအပါအဝင်အစ္စရေးနဲ့ဟာမတ်စ်အဖွဲ့အကြားအပြစ်ခတ်ရစေးရေးသဘောတူညီချက်ရနိုင်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးဆောင်ရွက်နေပါတယ်အမေရိကန်ပြည်ထောင်စုကအဆိုပြုထားတဲ့အပြစ်ခတ်ရစေးရေးအဆိုပြုချက်မူကြမ်းနဲ့ပတ်သက်လို့အစ္စရေးအရာရှိတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရေးဌာနကမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာပြောဆိုပြီးဒီအဆိုပြုချက်ဟာအစ္စရေးရဲ့ရေရှည်လုံခြုံရေးအတွက်အကျိုးရှိစေမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဘလင်ကင်ဟာအစ္စရေးကာကွယ်ဝန်ကြီးဂျူအက်ဖ်ဂါလန့်ဆိုရအဖွဲ့ဝင်ကြီးဘန်နီကန်စတွန်နဲ့တီးခြားစီဆွေးနွေးကြတာမှာအပြစ်ခတ်ရစေးရေးအဆိုပြုချက်အရဖမ်းဆီးခံထားရတဲ့ဇာကနေအားလုံးပြန်လွတ်ပြီးဂါဇာကမ်းမြောင်တစ်ခုလုံးကိုစံနာမှုဆိုင်ရာအကူအညီတွေလည်းတိုးမြင့်ပို့ပေးနိုင်မှာဖြစ်တယ်လို့ပြောကြားခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်သျူးမီလာကပြောပါတယ်တနင်္ဂနွေနေ့အစောပိုင်းကတော့ဂါဇာဒေသအပြစ်ခတ်ရစေးရေးအတွက်အဆိုပြုချက်တရက်ကိုဟာမတ်စ်ကသဘောတူလိုက်မယ်ဆိုရင်ဒီအစီအစဉ်ကိုအစ္စရေးကလည်းလက်ခံလာလိမ့်မယ်လို့အမေရိကန်ဘက်ကမျှော်လင့်ထားကြောင်းသမ္မတအင်ပြူတော်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဗီကပြောပါတယ်။ညဉ့်ဉန်းရေးဆွေးနွေးမှုကာလအတွင်းဂါဇာအုပ်ချုပ်ရေးနဲ့ပတ်သက်လို့ဟာမတ်စ်အဖွဲ့ကဘယ်အခန့်ကဏ္ဍကမှပါဝင်တာကိုမလိုလားကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးယူအက်ဖ်ဂလန်ကပြောကြားလိုက်ပြီးသူတို့နေရာမှာတခြားအစားအထိုးအုပ်ချုပ်နိုင်မဲ့သူကိုရှာနေတဲ့အကြောင်းလည်းပြောပါရခင်ဗျာ။
စီးရီးယားနိုင်ငံအလက်ပိုမြို့တစ်ဝိုက်မှာအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်လူအများအပြားအသက်ဆုံးခဲ့ရတယ်လို့စီးရီးယားနိုင်ငံပိုင်သတင်းမီဒီယာမှာဖော်ပြပါဗျ။ဒီတိုက်ခိုက်မှုတွေကအလက်ပိုမြို့ရဲ့အရှေ့တောင်ဘက်အစွန်းတစ်ဝိုက်မှာဖြစ်ပွားခဲ့တယ်လို့ပြောပေမဲ့အသေးစိတ်ကိုတော့အစိုးရပိုင်စာနာသတင်းဌာနမှဖော်ပြမထားပါဘူး။ဒီလိုရန်လိုတိုက်ခိုက်မှုတွေကြောင့်လူတချို့နဲ့ပစ္စည်းတချို့ဆုံးရှုံးခဲ့ရတယ်ဆိုတာကိုသတင်းဌာနကဖော်ပြပါဗျ။တိုက်ခိုက်မှုကိုတော့အစ္စရေးတို့ဘက်ကသူတို့လက်ချက်ဆိုတာကိုလက်တလုံးဝန်ခံပြောကြတာမရှိသေးပါဘူး။စီးရီးယားနဲ့အစ္စရေးနှစ်နိုင်ငံဟာ1948ခုနှစ်စီးအစ္စရေးနိုင်ငံစတင်ပြီးတော့တည်ထောင်ခဲ့တဲ့အချိန်ကတည်းကနေစပြီးပဋိပက္ခတွေဖြစ်ပွားခဲ့တာပါ။စီးရီးယားသမ္မတဘာရှားအာဆတ်ကိုတော့အီရန်နိုင်ငံကကြောထောက်နောက်ခံပေးထားပါဗျ။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးကဟာမတ်စ်တို့ကိုတိုက်ခိုက်နေတဲ့အချိန်တုန်းကလည်းအခုလိုမျိုးစီးရီးယားနဲ့အစ္စရေးတို့ကြားတိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။အစ္စရေးဟာလေဗနွန်မှာရှိတဲ့ပြစ်မှတ်တွေကိုတီးခြားစီတိုက်ခိုက်နေပြီးတော့ဟစ်ဘိုလာနိုင်ငံတဲကိုပါနေဆက်ဖြတ်ကျော်ပစ်ခတ်မှုတွေကိုလှုံ့ဆော်နေတာဖြစ်ပါတယ်ရှင်။
ဆွစ်ဇာလန်နိုင်ငံကစီစဉ်တဲ့ယူကရိန်းငြိမ်းချမ်းရေးနိုင်ငံကထိပ်သီးစည်းအဝေးကိုတက်ကြဖို့စီယုံရေးဆင်းတဲ့အနေနဲ့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီဟာဖိလစ်ပိုင်နိုင်ငံကိုဒီကနေ့ဇွန်လ3ရက်နေ့မှာရောက်ရှိနေပါတယ်။ဖိလစ်ပိုင်သမ္မတဖာဒီနာမာကိုစ်နဲ့မတွေ့ဆုံခင်သမ္မတဇယ်လင်စကီကိုဖိလစ်ပိုင်အစိုးရကဂုံပြူတပ်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်။
Thank you for this invitation and we are very thankful to be in your country.
ဖိလိုဖိတ်ကြားတဲ့အတွက်ကျေးဇူးတင်ပါတယ်။ယူကရိန်းအချုပ်အခြာအာဏာပိုင်ဆိုင်မှုကိုထောက်ခံပေးနေတဲ့ဖိလစ်ပိုင်ကိုလာရောက်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်။ရုရှားရဲ့ကျူးကျော်စစ်နဲ့ပတ်သက်လို့ကုလသမဂ္ဂမှာထောက်ခံပေးတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်လို့သမ္မတဇယ်လင်စကီကဖိလစ်ပိုင်သမ္မတကိုပြောကြားခဲ့တာပါ။သမ္မတဇယ်လင်စကီဟာစင်ကာပူမှာကျင်းပတဲ့အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာ Shangri-La Dialogue ဆွေးနွေးပွဲတက်အပြီးကျူတင်ကြေညာထားခြင်းမရှိဘဲလုံခြုံရေးအဆောင်ချက်တွေထူထပ်စွာနဲ့တင်းနှင်းကုန်နေတဲ့နောက်ပိုင်းကမနီလာမြို့ကိုရုတ်တရက်ရောက်လာခဲ့တာပါ။အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာဆွေးနွေးပွဲပြင်ပမှာဖိလစ်ပိုင်သမ္မတဖာဒီနာမာကို့စ်နဲ့တီးခြားစီတွေ့ဆုံဖို့စီစဉ်ထားပေမဲ့မတွေ့ဖြစ်ခဲ့တာကြောင့်သမရမာကိုဆွစ်ဇာလန်အစည်းအဝေးပွဲကိုတက်ဖို့လူကိုယ်တိုင်လာရောက်ဖိတ်ကြားတာလို့ဖိလစ်ပိုင်အရာရှိတွေရဲ့ပြောကြားချက်ကိုကိုကာပီ AP သတင်းမှရေးပါတယ်။တရုတ်လိုတရားလွတ်လပ်တဲ့နိုင်ငံကြီးတစ်ခုကဆွစ်ဇာလန်နိုင်ငံမှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲပြက်ပြားအောင်ရုရှားရဲ့လူလာချက်အတိုင်းလိုက်လုပ်နေတာကိုတွေ့ရတဲ့အတွက်စိတ်မကောင်းစရာပဲလို့စင်ကာပူမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဇယ်လင်စကီကဝေဖန်ပြောကြားခဲ့ပါတယ်ခင်ဗျာ
။မက္ကဆီကိုနိုင်ငံရဲ့သမ္မတရွေးကောက်ပွဲတနင်္လာနေ့အစောပိုင်းတရားဝင်ထုတ်ပြန်တဲ့ကနဦးမဲရလက်တဲ့အရာဆိုရင်တော့လက်ရှိအာဏာရပါတီကိုယ်စားလှယ်လောင်းClaudia Sheinbaum ကမဲ58ရာခိုင်နှုန်းနဲ့60ရာခိုင်နှုန်းကြားမှာအနိုင်ရပါတယ်လို့အမျိုးသားရွေးကောက်ပွဲကော်မတီကထုတ်ပြန်ပါတယ်။ Mexico City ရဲ့မြို့တော်ဝန်ဟောင်း Sheinbaum က Mexico တမိုင်းကြောင်တလျှောက်200အတွင်းမှာသူ့အနေနဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်ခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းကနဦးမဲရလတ်တွေကြေညာပြီးသူ့ထောက်ခံသူတွေကိုပြောခဲ့ပါတယ်။သူ့ရဲ့ပြိုင်ဘက်စီးပွားရေးလုပ်ငန်းရှင်အထက်လွှတ်တော်အမတ်ဆိုဂျီဂါလ်ဗတ်စ်ကတော့မဲ26ရာခိုင်နှုန်းကနေ28ရာခိုင်နှုန်းကျော်ရပါတယ်။အလယ်လက်ဝါဒီကိုယ်စားလှယ်လောင်းဟိုဆယ်အယ်ဘာရဇက်မေဇက်ကတော့မဲ900ရာခိုင်နှုန်းကနေ10ရာခိုင်နှုန်းကျော်အနိုင်ရပါတယ်။ကနဦးမဲရလက်တဲ့အရာကတော့ရှိန်ဘောင်းရဲ့ပါတီကမက္ကဆီကိုကွန်ကရက်လွှတ်တော်နှစ်ရက်စလုံးရဲ့နေရာအများစုကိုအနိုင်ရထားပါတယ်။မက္ကဆီကိုဟာဒီမိုကရေစီနိုင်ငံတစ်ခုဖြစ်တာကိုမဲပေးတဲ့လုပ်ငန်းရှင်တွေကထင်ဟပ်ပြနေတယ်လို့ပြည်သူတွေကိုကျေးဇူးတင်ကြောင်းနဲ့တရားမျှတပြီးတော့ပို့ပြီးတော့မှတာယာဝါပြောတဲ့နိုင်ငံတစ်ခုတိဆောက်သွားမယ်ဆိုတာကိုလက်ရှိအာဏာရပါတီကိုယ်စားလှယ်လောင်းကကတိပြုပြောဆိုခဲ့ပါတယ်ရှင်။
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနည်းလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ကလည်းတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။မြန်မာနိုင်ငံအတွင်းခြေအနေတည်ငြိမ်မှုပြက်ပြားပြီးမြန်မာငွေကြေးအပေါ်ယုံကြည်မှုမရှိတော့တာပုတ်ကုံသွင်းကုန်ပမာဏမညီမျှတာစစ်ကောင်စီကငွေကြေးရိုက်နှိပ်ထုတ်ဝေတဲ့နှီးလန့်ကိုပဲတုံ့ပြန်ဖြေရှင်းနေတာတွေကြောင့်တိုင်းပြည်စည်းဝါးရေးကမောက်ကမအခြေအနေကိုရောက်နေတဲ့အကြောင်းအနေဒီအစိုးရလက်ထက်စည်းဝါးရေးအကြံပေးဩစတြေးလျနိုင်ငံကစည်းဝါးရေးပညာရှင်ပမောက်ခရှောင်းတနယ်ကဒီကနေ့ UNG အမျိုးသားညီညွတ်ရေးအစိုးရကကမကထပြုကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
I mean, it's instability, it's falling value, is purely the result of the money print.
တိုင်းပြည်စီးပွားရေးပြက်ကမှဒီဆီအာနာရှင်စနစ်ချဆုံးခန်းဒီစီတို့ဆိုတဲ့အကောင်းဆုံးနဲ့ကျင်းပတဲ့ NUG ရဲ့သတင်းသာရှင်းလင်းပွဲမှာမြန်မာကျပ်ငွေနဲ့ပတ်သက်လို့ငွေကြေးတန်ဖိုးအခြေခံလိုအပ်ချက်တွေမပြည့်စုံတော့တဲ့အနေအထားနဲ့လက်ရှိစီးပွားရေးအကျပ်တဲရင်ဆိုင်နေရတဲ့အခြေအနေမျိုးတွေကိုရှောင်းတန်တွေကရှင်းပြသွားတာပါစစ်ကောင်စီကတော့ဒီရပိုင်းမြန်မာကျပ်ငွေထိုးကျပြီးပြင်ပငွေလဲနှုန်းတွေမှာနိုင်ငံခြားငွေဈေးတက်သွားတာဟာတိုင်းပြည်အတွင်းဝိသမလောဘသားတွေရဲ့ဈေးကစားမှုကြောင့်ဖြစ်တယ်ဆိုပြီးအကြောင်းပြပါတယ်။အယောင်းဝယ်တကယ်မဖြစ်တဲ့ရွှေစင်းနှုန်းတွေကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ဝေခဲ့တယ်ဆိုပြီးတရားမဝင်ရွှေအယောင်းဝယ်လုပ်ခဲ့တဲ့ပွဲစားတွေအပါအဝင်စုစုပေါင်း21ယောက်ကိုဖော်ထုတ်ဖမ်းဆီးစစ်ဆေးနေတဲ့အကြောင်းလဲမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ဈေးနှုန်းမတိမငြိမ်ဖြစ်အောင်နောက်ကွယ်ကဆောင်ရွက်နေတဲ့တရားခဏ17ယောက်ဒီကမှာတရားခံ10ယောက်ထွက်ပြေးတိမ်းရှောင်နေတဲ့အကြောင်းနာမည်တွေနဲ့ကြေညာထားပါတယ်လူမှုကွန်ရက်တွေပေါ်မှာငွေလဲနှုန်းတွေကိုစွဲတင်နေတဲ့သူတွေကိုအရေးယူသွားမယ့်အကြောင်းလဲစစ်ကောင်စီဗဟိုဘဏ်ကပြီးခဲ့တဲ့ရက်ပိုင်းကပဲသတိပေးထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းချင်းနောင်ခရိုင်ထဲမှာတော့ထိုင်းစစ်သားတွေနဲ့မူရစေဝါ မောင်ခိုကုန်ကူးတဲ့သူတွေကြားမှာစနေနေ့တုန်းကအပြန်အလှန်ပြစ်ခတ်မှုခဏတာဖြစ်ပွားခဲ့ပါတယ်။အဲဒီနောက်မှာတော့မီသိန်းအဖာတမင်းစိတ်ကြွဆေးပြား6တန်းသိန်းစီရမိတယ်ဆိုတာကိုထိုင်းစစ်တပ်ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာကတော့မြန်မာနိုင်ငံနဲ့မိုင်အားဖြင့်12မိုင်ကျော်ဝေးတဲ့နေရာဖြစ်ပါတယ်။မွေးစေဝါတယ်လာတဲ့သူတွေကအိတ်ထဲမှာဆေးပြား2သိန်းလောက်ပါတဲ့အိတ်ပေါင်း30လောက်ကိုအနီးအနားမှာရှိတဲ့ဝင်းဒီမိုင်မီတာ300ဝန်းကျင်လောက်မှာပစ်ထားပြီးတော့ထွက်ပြေးသွားခဲ့ကြတာလို့ထိုင်းစစ်တပ်အရာရှိတွေကပြောတာကိုကိုးကားပြီးတော့ဗန်ကောက်ပို့စတင်းမှာဖော်ပြပါတယ်။10မိနစ်လောက်ပြန်လည်ပစ်ခတ်မှုဖြစ်ပြီးတော့မွေးစေတယ်လာတဲ့သူတွေထွက်ပြေးသွားတဲ့အကြောင်းနဲ့ထိုင်းစစ်တပ်ဘက်ကတော့ထိခိုက်ဒဏ်ရာရတာမရှိဘူးဆိုတာကိုဖော်ပြပါတယ်။မြန်မာနိုင်ငံကရွှေတရီကန်ဒေသဟာဥပဒေစိုးမိုးမှုမရှိတဲ့အတွက်မွေးစေဝါထုတ်လုပ်တဲ့သူတွေနဲ့တည်ယူရောင်းဝယ်သူတွေကြားမှာအခွင့်အကောင်းယူတဲ့နေရာဖြစ်တယ်လို့အရှိအာရှနဲ့အရှိတောင်အာရှမှာလည်းမွေးစေဝါတွေပြီးခဲ့တဲ့နှစ်ကအများဆုံးထုတ်လုပ်ခဲ့ကြောင်းကိုဒီ UNODC မွေးစေဝါနဲ့ရာဇဝတ်မှုဆိုင်ရာရုံးကအစီရင်ခံစာပြီးခဲ့တဲ့သတင်းပတ်ကပဲထုတ်ပြန်ထားပါတယ်ရှင
်။ပြည်ပခါတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားကနိုင်ငံတွေအတွက်ပိုဟမင်းကြီးကဆုတောင်းမေတ္တာပို့သလိုက်ပါတယ်
။ Enon dimentica la martoriata Ucraina, la Palestina, Israel, il Myanmar.
မြန်မာ၊ယူကရိန်း၊အစ္စရေးနဲ့ပါလက်စတိုင်းဒေသတွေမှာညှဉ်းပန်းနှိပ်စက်မှုတွေရပ်တန့်ရင်းနဲ့အကြမ်းဖက်မှုတွေရပ်တန့်ပြီးငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်ပေါ်လာရေးဆုတောင်းပေးကြဖို့လည်းမမေ့ကြပါနဲ့လို့ဗာတီကန်ကျောင်းတော်မှာတင်းငွေနေနေကပိုဟန်မင်းကြီးဖရန်စစ်စကမိန့်ကြားခဲ့တာပါ။စစ်ပြေတံခံရတဲ့မြန်မာနိုင်ငံအပါအဝင်အာဖရိကတိုက်နိုင်ငံတွေအရှေ့လယ်ပိုင်းနဲ့ယူကရိန်းနိုင်ငံတို့မှာငြိမ်းချမ်းရေးရရှိဖို့အတွက်ပိုဟန်မင်းကြီးကမကြာခဏဆုတောင်းမေတ္တာပို့သလေးရှိပါတယ်။ဆူဒန်နိုင်ငံမှာပြည်သူ့စစ်အဖွဲ့ Rapid Support Forces RSF နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့တောင်းဆိုမှုတွေကိုစစ်တပ်ကပယ်ချလိုက်ပြီးတဲ့နောက်အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်လည်းပိုဟန်မင်းကြီးကပန်ကြားခဲ့ပါတယ်။ဆူဒန်နိုင်ငံမှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပပြီးအာဏာလွှဲပြောင်းပြီးကိစ္စအတွက်သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ရာကပြည်သူ့စစ်အဖွဲ့ RSF နဲ့စစ်တပ်အကြား2023ခုနှစ်မှာစတင်ခဲ့တဲ့စစ်ပွဲတွေကြောင့်လူပေါင်းထောင်ပေါင်းများစွာအသက်ဆုံးရှုံးခဲ့ရပြီး9တန်းလောက်လည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။ဆူဒန်မှာကလေးငယ် 3.6 တန်းဟာရချွတ်တဲ့တာအပါအဝင်လူပေါင်း18တန်းလောက်ဟာလဲအငတ်ဖေးကြုံနေရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဖော်ကာတက်ကပြောကြားထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားမှာဒီအညစ်အကြေးတွေပါတဲ့မိုးပြန်ဘူပေါင်းတွေနေဆက်ဖြတ်ကျော်လွတ်တင်ခဲ့ပြီးတော့ရပိုင်းကြဒီကနေ့မှာပဲ2018ခုနှစ်တုန်းကသဘောတူခဲ့ကြတဲ့တင်းမာမှုတွေလျှော့ချရေးစီးရေးသဘောတူညီချက်ကိုလုံးဝဆိုင်းငံ့ထားမယ့်အကြောင်းတောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီကကြေညာပါတယ်။စီးရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကတော့မြောက်ကိုရီးယားရဲ့တရှိုဂျိုဒုကိုဂျိုဘတ်လန်နဲ့ကိုလွှင့်တင်ခဲ့တဲ့မနှစ်ကလေးကရပ်ဆိုင်းခဲ့ပြီးတော့တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီဘက်ကလည်းကိုရီးယားနိုင်ငံခြားအပြန်အလှန်ယုံကြည်မှုကိုပြန်လည်မရရှိမချင်းသဘောတူညီချက်တစ်ခုလုံးဆိုင်းငံ့ထားဖို့အစိုးရအဖွဲ့ကိုတင်ပြမယ်လို့ပြောထားပါတယ်။တောင်ကိုရီးယားဘက်ကတော့မြောက်ကိုရီးယားအစိုးရစန့်ကျင်ရေးဝါဒဖြန့်ချိမှုကိုလက်တုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဘက်ကအခုလိုမျိုးအညစ်အကြေးတွေပါတဲ့မိုးပြန်ပူပေါင်းလွှင့်တင်ခဲ့တာဖြစ်ပြီးတော့ဒီလုပ်ရဟာအောက်တန်းကျတဲ့လုပ်ရအဖြစ်နဲ့ပြောဆိုတုံ့ပြန်ခဲ့ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့စကိုင်းတိုင်းမင်းကင်းဘက်မှာစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်လူ30နီးပါးအသက်ဆုံးခဲ့ရတဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းမင်းကြီးမြို့နယ်ကမင်္ဂလာပွဲတစ်ခုပေါ်မှာဒီစစ်ကောင်စီဘက်ကလေးဆောင်ကနေပြီးတော့ဘုံကျဲတိုက်ခိုက်လို့ကလေးငယ်တွေအပါအဝင်လူ30နီးပါးအသက်ဆုံးခဲ့ရပြီးတော့20ကျော်ဒဏ်ရာအပြင်းထန်ရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးသူအရေအတွက်ကလည်းဒီထက်ပိုပြီးတော့တိုးလာနိုင်တယ်ဆိုတာကိုအကူအညီပေးနေသူတွေကပြောပြပါတယ်။စကိုင်းတိုင်းတွင်းမှာပြင်းထန်နေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံပြည်သူတွေထိခိုက်သေးကြရတာနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်။
မင်းကင်းမြို့နယ်ချင်းတွင်းမြစ်ကမ်းဘေးမှာရှိတဲ့မတော်ရွာမှာဂျွန်လ3ရက်မနက်ပိုင်းကမင်္ဂလာပွဲကျင်းပနေချိန်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး30လောက်တင်ဆုံးခဲ့ကြောင်းတိကတ်တန်ရောက်သူတွေကိုကူညီပေးနေတဲ့ဒေသခံကာကွယ်ရေးတပ်မှုတယောက်ကပြောပါတယ်။အေးတ
ော့ကျွန်တော်နောက်ပြောရတာတော့29ဆိုပြ။ခင်းနေပါလား။တန်ရကဒီက24ယောက်ကျော်သွားပြ။ပြောရရင်တော့9ယောက်နဲ့တယောက်သားမှရှိတယ်။ဒီကတည်းကလည်းကလေးငယ်တွေဒီကောက်ပါလို့အလောင်းတွေကရှိတဲ့နေရာမှာမဟုတ်ဘဲနဲ့တခြားဘက်မှာလင်းစင်သွားတာကြီးအဲ့လိုလိုက်ပြောမှရှာနေအခုတည်းကတော့အတင်းကြီးလာတော့29ကလောလောဆယ်ပဲလေဒီထက်ပိုကြများနိုင်တယ်ပေါ့ကျွန်တော်အစားဖြာမရတဲ့ကိစ္စတွေလည်းရှိတယ
်မတော်ကြီးရွာဟာမင်းကင်းမြို့နယ်နှစ်မိုင်တာတာလောက်ပဲဝေးပြီးချင်းတွင်းမြကံဘေးမှာရှိပြီးတော့ဘုံကျဲပြီးတဲ့နောက်မင်းကင်းမြို့ပေါ်စစ်တပ်တပ်ဆွဲထားတဲ့နေရာကနေလ တနက်ကြီးတွေနဲ့ပြစ်ခတ်လို့ကယ်ဆယ်ရေးလှုပ်ဆောင်ရမှာအခက်အခဲရှိခဲ့တယ်လို့ကုညီပေးနေသူတွေကပြောပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ရဲ့မင်္ဂလာပွဲကိုလေကြောင်းကတိုက်ခိုက်ခံရတာလို့လည်းဒေသခံတွေကပြောပါတယ်။တိုက်ခိုက်မှုကြောင့်လူများပြားတေးကြီးဒဏ်ရာရခဲ့တာကြောင့်လုံခြုံရေးအတွက်စိုးရင်ကြတဲ့မတော်ရွာအပါအဝင်အနီးအနားကကြေးရွာတွေကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပါတယ
်။နာတော်ခန္ဓာကျွမ်းပါနေတဲ့အချိန်မှာစစ်ဖောက်ချာတက်လာပြီးသူချတော့တာလေ။အဲဒီလိုချတော့တာဟိုနာတော်ခန္ဓာပြည်ကနေနေတယ်။လုံလောက်ကမန်းတော့ပြီးချတာပဲ။ပြီးနေတဲ့အချိန်ကြီးအာနားနေတဲ့အချိန်ကိုချလိုက်တာတော့အပြစ်ချက်ပြီးအာများတော့ဟိုဟာရမင်းသားတော့လက်ပံသေးငါအိုးကထွေးလို့နင်းအောင်အဲ့ရွာ6ရွာကဘုံကရွာထဲမှာမလို့ဝင်တော့လည်းပြောတောင်းနေမှာတုံ့ဆောင်နေတာ
ဒေသခံအများအပြားဒီဆုံးရတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးမင်္ဂလာပွဲတိုက်ခိုက်ခံရမှုမှာသူတို့သားနဲ့သူတို့သမီးတို့ကတော့အသက်မသေးဆုံးပဲလွတ်မြောက်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာမြေပြင်ကယ်ဆယ်ရေးတွေဆောင်ရွက်နေပြီးဒဏ်ရာရရှိသူတွေကိုဆေးရုံစေခန်းတွေမှာစေကုသပေးနေတယ်လို့လည်းကုညီသူတွေကပြောပါတယ်ပြည်ကနေ2023ဧပြီလ17ရက်ကလည်းစကိုင်းတိုင်းကံဘလူမြို့နယ်ပစီကြီးကျေးရွာပြည်သူ့အုပ်ချုပ်ရေးရုံးဖွင့်ပွဲကိုစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့ကလေးငယ်38ဦးအပါအဝင်လူပေါင်း184ယောက်သေဆုံးခဲ့ရပါသေးတယ်။မြန်မာနိုင်ငံကစစ်ရေးပြည်ပခါတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးကြောင်းအရသားတွေထိခိုက်သေဆုံးမှုတွေအတွက်စိုးရိမ်ကြောင်းကုလသမဂ္ဂကလည်းမကြာခဏသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့စကိုင်းတိုင်းမင်းကင်းမှာတော်လိုင်းရေးတပ်ဖွဲ့ဝင်တယောက်ရဲ့မင်္ဂလာပွဲကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကွယ်လွန်သူသူရဦးတင်ဦးရဲ့နာရေးနောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ကွယ်လွန်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့နာယကသူရဦးတင်ဦးအတွက်နေပြည်တော်မှာဖမ်းဆီးခံထားရတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သာမကစစ်ကောင်စီရဲ့အကြီးအကဲကပါအမတ်တရားလွမ်းသူပန်းခြင်းတွေပေးပို့ခဲ့တယ်လို့နှိစက်သူတွေကပြောပါရယ်။စနေနေ့တုန်းကရန်ကုန်မြို့မှာကွယ်လွန်သွားတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းဦးတင်ဦးကိုလာမယ့်ဇွန်လ5ရက်နေ့ကျရင်ရေဝေးတုတ်တန်းမှာဂူသွင်းမြုပ်နှံမယ်လို့မိသားစုကပြောပါရယ်။ကွယ်လွန်သူသူရဦးတင်ဦးအပေါ်မှာသဘောထားအမြင်တွေကိုစူးစီးပြီးရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမက်ခင်လေးကတင်ပြပေးပါမယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနိုင်ကလည်းဖြစ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်တဲ့ဦးတင်ဦးဟာဇွန်လ1ရက်စနေနေ့မနေ့8နာရီကျော်မှာကွယ်လွန်ခဲ့တာပါ။နေအိမ်မှာ5ရက်ကြာထားပြီးလာမယ့်ဇွန်လ5ရက်နေ့ညနေပိုင်းမှာရေဝေးတုတ်တန်မှာဂူသွင်းမယ်လို့မိသားစုတွေကပြောဆိုပါတယ်။မနေ့ကတော့ကွယ်လွန်သွားတဲ့သူရဦးတင်ဦးရုပ်လောင်းထားရှိရာဗဟန်းမြို့နယ်နေအိမ်မှာဒေါအောင်ဆန်းစုကြည်ကနေလွမ်းသူပန်းချင်းပေးပို့ခဲ့ပြီးပန်းချင်းကိုစစ်ကောင်စီကတာဝန်ရှိသူတွေလာပို့သွားတယ်လို့အာနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလည်းပန်းချင်းပို့ခဲ့တာပါ။သူရဦးတင်ဦးဟာ1984ခုနှစ်မတ်လ10ရက်နေ့ကနေ1986ခုနှစ်မတ်လ6ရက်နေ့အထိတက်မတော်မှာစရုပ်ထမြောက်တက်မတော်ကာကွယ်ရေးဦးစီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပြီးတက်မတော်မှာနှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။သူရဦးတင်ဦးဟာကျူးကျော်သူတရုတ်ဖြူတွေကိုတိုက်ထုတ်ရာမှာထင်ရှားတဲ့တပ်မှုတအုပ်အဖြစ်နဲ့လူသိညားပါတယ်။တက်မတော်ကနေထွက်လာပြီးတဲ့နောက် NLD ပါတီကိုစပြီးထူထောင်ခြင်းကလေးကဒေါအောင်ဆန်းစုကြည်နဲ့အတူလက်တွဲပြီးပါဝင်ဥဆောင်လာသူဖြစ်တာမို့ရောမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအခုလိုအသက်အရွယ်ကြီးရင်ချင်းအထိမနာတဲ့အာထုတ်ကြိုးပမ်းလှုပ်ဆောင်နေတာတွေကြောင့်မှာအများရဲ့အထူးလေးစားမှုကိုခံယူရရှိထားသူဖြစ်ပါတယ်မြန်မာနိုင်ငံရေးလေးလာသုံးသက်သူဒေါက်တာလှကျော်စောကတော့ဥတင်ဦးကွယ်လွန်တာဟာတိုင်းပြည်အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောပါတယ
်ဟိုဘိုလ်ချုပ်ကြီးဟောင်းဥတင်ဦးကတော့ဗမာပြည်သူတွေလည်းလွန်ရမယ်အဲ့နော်ဗမာပြည်သူတွေဘက်ကရက်တိပေးခဲ့တဲ့ဘုချုပ်ကြီးတယောက်ပေါ့ဗျာနော်ရှာရှာပါပါကျမတို့ဗမာတမတော်ကအဲဖက်လာခဲ့တဲ့အထက်ကပြည်သူလူထုရဲ့အဲဘယ်လိုခေါ်လဲချစ်ခင်ရင်ခါလားတထဲမှနေတုန်းကလည်းတကအောက်ချီရဲဘော်တွေချစ်ခင်ရင်ခါတယ်တို့ကြားဘူးပါလေအဲ့တော့ဟိုသူတို့အဲတိုင်းပြည်တက်တော့ဟိုဆုံးရှုံးတာပေါ့ဗျာမြို့ချပုပ်ကိုကြီးတောင်တိုင်းချစ်ပြီးချစ်ပုပ်ကိုကြီးတောင်ပြည်သူဘက်ကရက်တည်ခဲ့တဲ့ဒီအောင်ဆုံးရှုံးတာပေါ့နော
်ပြည်သူပါတီဥက္ကဋ္ဌလည်းဖြစ်88မျိုးဆက်ចောင်းသားခေါင်းဆောင်တဦးလည်းဖြစ်တဲ့ဥက္ကကိုကြီးကတော့မြန်မာဒီမိုကရေစီရေးမှာလူငယ်တွေကိုနေရာပေးတဲ့သူလူငယ်တွေကိုနားလည်ပေးတဲ့သူတယောက်အနေနဲ့အမြဲအမှတ်ရနေမှာဖြစ်တယ်လို့ပြောပါတယ
်အဓိကကတော့ကျွန်တော်တို့ရှင်လေးလုံးအရေးတော်ပုံကြီးကစပြီးတော့အငယ်ဥတင်ဦးနဲ့ဖြည့်တွေ့သက်ဆံခဲ့ရတော့ဆိုတော့ကျွန်တော်တို့နဲ့အတူတွဲပြီးတော့ဆော်ပြောပွဲတွေထုတ်ချမှုတွေတော်တော်များများနဲ့တွဲလုပ်ခဲ့ဘူးအဲ့ဒီခါကျတော့ဟိုသူ့ရဲ့ဟိုလူငယ်တွေပေါ်မှာထားတဲ့ စိတ်နေသဘောထားနောက်ကွယ်လွန်သည့်အထီးပေါ့နော်ဒီဒီမိုကရေစီရင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့ကြိုးပမ်းဆောင်ရွက်ခဲ့မှုတွေအဲ့တော့သူ့ရဲ့အရွယ်နဲ့မလိုက်အောင်တက်ကြွတာတွေအဲ့ဒါတွေအားလုံးကျွန်တော်တို့အားလုံးအတွက်အမှတ်တရဖြစ်နေမှာပါဗျာ
ရှာရှာပပဒီမိုကရေစီလိုလားတဲ့စစ်သားကောင်တူဖြစ်တယ်လို့မှတ်ချက်ပေးလာသူကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းရခိုင်တိုင်းရင်းသားဦးဖေတန်းပ
ါဦးတည်ဦးကတက်မတော်ကနေပြီးတော့စနေအဖြစ်ပြောရရင်စစ်အာဏာရှင်စနစ်အောက်ကနေပြီးတော့ဒီမိုကရေစီဖက်ကိုပြကူးပြောင်းပြီးတော့သူတက်နေတဲ့လုံငန်းရှင်တွေမှာပါဝင်ပြီးတော့ဆောင်ရွက်ခဲ့တယ်ပေါ့အဲဒီစစ်အာဏာရှင်စနစ်အတွေ့အခေါ်အောက်ကဖောက်ထွက်နိုင်ခဲ့တယ်ပေါ့နော်အဲဒီကတကယ်တမ်းကြိုဆိုရမယ့်ကိစ္စဖြစ်တယ်ပြီးတော့တင်ခန်းစာယူရမယ့်ကိစ္စမျိုးလည်းဖြစ်တယ်ဒါကြောင့်စစ်ကောင်ဆောင်တွေနဲ့ဒီမိုကရေစီဖက်ကိုကူးပြောင်းပြီးတော့အဲဒီသူ့ရဲ့အသက်သေဆုံးတဲ့ဒီပေါ့နော်ဘဝနေကုန်းချုပ်တိမမရက်တည်ခဲ့တယ်ဆိုတော့တင်ခန်းစာကကျွန်တော်တို့အတွက်အဲဒါတနည်းအားဖြင့်ဆေးအနာရှင်စနစ်စစ်တပ်အောက်လောင်းရဲအောက်ကမထွက်နိုင်တဲ့သူတွေပေါ့ဒါဘာလို့ကိုပေးခဲ့တဲ့တင်ခန်းစာကောင်းဖြစ်တယ်
ကွယ်လွန်သူဦးတင်ဦးကာကွယ်ဦးစည်းချုပ်ဖြစ်ပြီးတဲ့နောက်1984ဇွန်အလုတ်သမားတပိတ်1984ဒီဇင်ဘာဦးတန့်အရေးခင်1985ဇွန်ကျောင်းသားတပိတ်တွေဖြစ်ပါခဲ့ပါတယ်ဒီတပိတ်တွေမှာအလုတ်သမားကျောင်းသားအတော်များများအဖမ်းခံရပြီးအင်းစိန်ထောင်နဲ့ရောက်ခဲ့ကြတာမှာအဓိကတာဝန်ရှိသူအနေနဲ့ပါဝင်ခဲ့တာမို့ဝေဖန်ခံရတာတွေလည်းရှိခဲ့ပါတယ်84အရေးခင်မှာပါဝင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တူကတော့ဦးတင်ဦးအပေါ်မှာအခုလိုမှတ်ချက်ပေးခဲ့ပါတယ်
။ပြီးတော့88နောက်ပိုင်းမှာပဲဆက်ချက်မှမရဘူး။ဒီကစီစဉ်ရတဲ့ရပ်ချက်လို့ပြတ်တော့လာတော့ဒီလိုဖြစ်ရပါလေ။အော်ဆရာဘယ်သူတို့ကတော့ဒီတည့်ရဲဒီကတော့နောက်ဆုံးချင်းဒီကတော့ပါရစေဒီတန်းကြီးတော့ဆွဲတော့ပါပဲသူတို့ကတော့
1984မတ်လ10ရက်နေ့မှာဗိုလ်ချုပ်ကြီးယာရူးကိုတိုးမြင့်ခံရပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့တာဝန်ယူခဲ့ပါတယ်။တိုက်ပွဲတွေမှာထူးကျွန်ရဲဝန်စွာတိုက်ခိုက်ခဲ့လို့သူရဘွဲကိုလည်းချီးမြှင့်ခံခဲ့ရသူပါ။နောက်ပြီးစစ်ဘက်ဆိုင်ရာအမှုရန်ကောင်ဘွဲဖြစ်တဲ့ဇေယကျော်ထင်ဘွဲလည်းရရှိခဲ့ပါသေးတယ်။သူရဦးတင်ဦးကွယ်လွန်ချိန်မှာဇနီးတားတူဦးနဲ့ညီတယောက်မြစ်တယောက်ကျန်ခဲ့ပါတယ်ရှင်။
ကတော့သူရဦးတင်ဦးနာရင်နောက်ဆုံးအခြေအနေမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရွှေဈေးမတည်ငြိမ်မှုရဲ့နောက်ဆက်တွဲခရက်သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာရွှေဈေးကွက်ကိုမတည်ငြိမ်အောင်လုပ်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့လူတချို့ကိုဖမ်းဆီးစစ်ဆေးနေတယ်ဆိုတာကိုအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပေမဲ့ရွှေဈေးကတော့တိတိတသားပြန်မကျသွားပါဘူးလို့အယောင်းဝယ်လုပ်နေသူတွေကပြောပါတယ်။ရွှေဆိုင်ပိုင်ရှင်တွေအပါအဝင်ရွှေလုပ်ငန်းနဲ့ဆက်နွယ်သူတချို့တိန့်ရှောင်နေတယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ရွှေဈေးကွက်နောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမအေးသန္တာကျော်ပြောပြပေးပါမယ်။
ရွှေစင်းတို့မတည်မငြိမ်ဖြစ်အောင်လုပ်နေတဲ့ပွဲစားတွေပါဝင်စုစုပေါင်း22ဦးကိုဖော်ထုတ်ဖမ်းဆီးစစ်ဆေးနေတယ်လို့စစ်ကောင်စီကတင်းငရီနေမှာသတင်းထုတ်ပြန်လိုက်ပြီးတဲ့နောက်ဒီကနေ့ရွှေစင်းကတော့တိတိတသားကြမသွားလို့အယောင်းဝယ်လုပ်နေတဲ့သူတွေကပြောပါတယ်။ရွှေလုပ်ငန်းရှင်အတင်းကတတ်မှတ်ထားတဲ့ရင်းညွန်စင်းတို့က43သိန်းကျော်ဖြစ်ပေမဲ့ဒီကနေ့အခောက်ရွှေစင်းကပြင်ပပေါက်စင်း52သိန်းကျော်နဲ့ဈေးဖွင့်ခဲ့တာပါ။ဈေးကွက်ထဲရွှေစင်းကတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်အပြီးမှာတိတိတသားပြောင်းလဲသွားတာမျိုးမရှိဘူးလို့မန္တလေးမြို့ကရွှေလုပ်ငန်းရှင်တဦးကလည်းပြောပါရည
်ကျွန်တော်မှန်းလာတော့90အောက်လောက်ကျမယ်မှန်းလာပေါ့လေတို့တော့လည်းမကြဘူးဆိုတော့လည်းဝလူအားရရှိနေလို့ဖြစ်မဖြစ်နဲ့ကျွန်တော်တော့အကြမ်းမြင်ပေါ့အဲ့လိုမရှိဘူးခါတိုင်းချိန်တော့အဲ့လိုအပြင်ကတချို့ပေါ့လေအင်အားကြီးတဲ့လူတွေကြီးကကျွန်တော်ရွှေလုပ်ငန်းနဲ့ပြည်မဆိုင်တဲ့လူတွေကဝင်ဝယ်ဝင်ရောင်းနေရှိတော့ဒီလူတွေတက်သွားတယ်ဆိုရင်တော့ကျွန်တော်တို့တကယ်တမယူရဖြစ်နေဒီတန်းစင်လေးပေါ်လာမယ်လို့ပြောလိုက်တာပေါ့ဟုတ်သူကတော့အလိုပေါ်ဝင်ပေါ့ဗျာဝင်ပြီးကိုယ်ဝိုင်းလောက်ကြသလိုပေါ့ဒီလောကရောရှိဟိုဟာကာလောကရောခြားလောကရောဝင်ရောအဲ့ဒါမျိုးရှိအခုတော့သူတို့တွေလည်းနည်းနည်းလေးရှင်းတော့မရှင်းတော့ဒီတမယူရဒီတန်းလေးတော့ဖြစ်မယ်လို့ကျွန်တော်တို့ကပြောလိုက်တာ
ပါပြင်းရွှေစင်းတော့က58သိန်းကျော်ထိကြိုက်ရောင်းကြိုက်ဝယ်ပြင်ပပေါက်စီရှိခဲ့ပါတယ်အခောက်ရွှေနဲ့အပိုင်းဖြက်ဆာအယောင်းတွေကိုနားထားပြီးတော့ရွှေတွေတွေကစိုင်းတချို့ကအယောင်းဝယ်ပြုတ်လုံနေပါတယ်။ရွှေစင်းတော့အစမတန်တက်ပြီးတော့မတည်မငြိမ်ဖြစ်နေတဲ့အခြေအနေကရွှေလုပ်ငန်းလုပ်ကင်နေသူတွေအတွက်လည်းအခက်တွေ့စေလို့ရွှေလုပ်ငန်းရှင်တို့ကပြောပါတယ်
။ဒီပြည့်ပြည့်ချင်းဒီရှိကုန်တယ်အများလူပါ냐သူလက်တည်းထင်တယ်အဲ့ဒီဈေးတက်တယ်လည်းမမြောက်ဘူးကျွန်တော်ကပုံမှန်ဒီလေးနေနေပါတက်သွားလိုက်ကျသွားလိုက်အဲ့ဒီအခြေအနေမျိုးမှာကျွန်တော်တို့ရည်ရွယ်ချက်တော့ဒီလိုချင်းမျိုးချက်ကျွန်တော်တို့မှာ
ဒီတစ်ဆိုင်ကအရေးကြီးပါဦးလေကြောက်ပါဒီမှာလဲကျွန်တော်တို့ကခံရခင်းနေရေးဆမ်မတန်ပေါ်စင်ကစင်ကတည်တာကိုကျွန်တော်တို့ခဲရလဲမလူလားပါဘူးပုံမှန်လေးပြလိုက်ကြလိုက်အနေထားလေးကိုလည်းကျွန်တော်တို့ကလူလားပါတယ်ဟိုအဲ့ဒါမှာအားလုံးပေါ်အစီအချင်းချုံးလို့ပါလေရွှေဈေးခွက်မတင်ကြအောင်လှောက်ဆောင်နေရတဲ့သူတွေနဲ့ထွက်ပြေးတင်းချောင်းနေသူအားလုံးကိုအရေးယူနိုင်မှုဆောင်ရွက်နေလို့စစ်ကောင်စီကထုတ် ထက်နဲ့အကယ်ဒမီရွှေတန့်စင်လုပ်ငန်းတာဝန်ရှိသူတချို့အပါအဝင်လုပ်ငန်းရှင်10ဦးထွက်ပြေးနေလို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါရဲ့။ဒါမဲ့လည်းအရေးယူခံထားရသူတချို့ရဲ့ဆိုင်ွယ်တွေကတော့ပုံမှန်လဲပတ်နေတယ်လို့လည်းအယောင်ဝန်ထမ်းတယောက်ကပြောပါရဲ့
။ဆက်ပါလေဆက်ပါရေးချင်တာမှရှင့်။အောင်စိတ်ခွေတူတူပဲနေမှာလေလို့ဆိုင်တယ်ဟုတ်။
စစ်ကောင်စီဟာငွေစက်ကိုအစမတန်ရိုက်ထုတ်ခဲ့တာကြောင့်ရွှေဈေးဒေါ်လာဈေးပါဝင်အခြေခံစားသုံးကုန်ဈေးတွေအစမတန်တက်လာတာလို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဗန်နာရေးဌာနကဒီကနေ့ပြုလုပ်တဲ့အစည်းအဝေးမှာပြောခဲ့တာပါ။ဒါ့အပြင်2023-24ဗန်နာနှစ်ကာလမှာစစ်သုံးဈေးကိုဗန်နာငွေချက်ငွေဘီလျံ9635သုံးစွဲခဲ့ပြီးတော့အဲ့လိုမျိုးအသုံးပြုဖို့နောက်ွယ်ကလို့တလောက်ငွေရိုက်ထုတ်ခဲ့တယ်လို့ NUG ဗန်နာရေးဝန်ကြီးဦးတင်ထွန်းအောင်ကပြောပါရရှင
်။ဒါကတော့ရွှေဈေးရဲ့နောက်ဆုံးကြေအခြေအနေမဲ့ရေးသနာကြောတင်ပြပေးခဲ့တာဖြစ်ပါရရှင်။ဆက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့သတင်းမီဒီယာအခြေအနေကိုတင်ပြပေးခြင်းပါတယ်။ကမ္ဘာတဝန်းမှာလိုပဲအမေရိကန်ပြည်ထောင်စုကသတင်းမီဒီယာသမားတွေလည်းဖမ်းဆီးထိန်းသိမ်းခံရနှောက်ယှက်ခံရတာတွေနဲ့ရင်ဆိုင်ရတယ်လို့သတင်းမားတွေကိုရည်ရွယ်ချက်နဲ့ဖြန့်ဝေတာတွေလည်းရှိပါတယ်။အမေရိကန်မှာထုတ်ဖော်ပြောဆိုခွင့်ကလွတ်လပ်စွာရှိပေမဲ့ဒီနှစ်ကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်အညွှန်းကိမ်းမှာတော့ဆယ်မှတ်အထိကြာဆင်းသွားပါတယ်။ကိုအောင်အောင်ကတင်ပြပေးထားတာရှုစားပါရှင်။
အမေရိကန်ပြည်အောင်စစ်တပ်တို့ကောလိပ်တွေမှာအစ္စရေးဟမတ်စစ်ပွဲနဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြတာတွေကိုရဲတွေကနှိမ်နှင်းချိန်သတင်းယူကြတဲ့သတင်းမီဒီယာသမားတွေအနေနဲ့အနောက်ရှက်တွေရင်ဆိုင်ခဲ့ရတယ်လို့တချို့လဲဖန်ဆီးထင်းထင်းခံရပါတယ်။ဒါလို့ဖြစ်ပျက်တွေဟာကိုယ့်အလို့ကိုဖြောင်ဖြောင်တန်တန်လုပ်နိုင်မှမလားဆိုရဲစိုးရိမ်ပူပန်မှုတွေဖြစ်လာစေတယ်လို့တချို့ကဆိုပါတယ်
If you go to cover a protest
and not your boy to go to be the thing you chain ma phansi khan ya de a chan pran phansi khan ya bi thikai na chin na wo jwon ya de kha ma naw de chain ja yin a lo thadin myo wo ya bo araw di sun sa ya ma le da pyin let thik ka phan khan ya bi chauk the ma nya yi ya me chain ni myo shi la nai ne lo sin sa mi yin di lo myo that lo pho twi win mi ba le me
American ပြည်အောင်စုမှာသတင်းလလက်ခွင့်ချိုးဖောက်တဲ့ပြည်မှုအရေးအတွက်အခုနှစ်ပိုင်းတွေမှာရောနေလာပေမဲ့ Kansas ကသတင်းဌာနကိုဝင်စီးတဲ့အဖြစ်ပြက်နဲ့သတင်းတောက်တွေကိုဖမ်းဆီးတာစင့်ခုံမေးမြန်းတာတွေကြောင့်ကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်အညွှန်းကိမ်းမှာ American ပြည်အောင်စုဟာဆယ်မှတ်ရော့ချသွားတာပါဒါအပြင်ထိတ်တန့်နိုင်ငံရေးသမားတချို့ရဲ့သတင်းမီဒီယာတွေအပေါ်မလျော်ကန်တဲ့ပြောဆိုမှုတွေကလည်းဒီအညွှန်းကိမ်းအပေါ်တက်ရောက်မှုရှိပါတယ်။သတင်းမီဒီယာဟာဒီမိုကရေစီရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဆိုတာကိုတာဝန်ရှိသူတွေအနေနဲ့နားလည်သဘောပေါက်ဖို့လိုအပ်ကြောင်းထောက်ပြကြပါတယ်။
So I would call on our elected leaders.
Democracy ကြီးစင်တဲ့အတိုင်းရွေးကောက်ခံခေါင်းဆောင်တွေအနေနဲ့ရဲရဲရဲရဲအမှန်တရားသတင်းမီဒီယာတွေရဲ့အခန့်ခန့်တာနဲ့ပတ်သက်ပြီးတော့အမှန်တိုင်းလက်ခံမှုကိုတောင်းဆိုပါလိမ့်။သတင်းထောက်တွေနဲ့မီဒီယာလောကရဲ့ပုံရိပ်ညှို့နှံ့အောင်လို့ပြောဆိုတာတွေကဒီမိုကရေစီကိုဆန့်ကျင်တာဖြစ်ပြီးကိုယ်တိုင်းပြည်ရဲ့ပုံရိပ်ညှို့နှံ့ချိနဲ့အောင်လုပ်တာလည်းဖြစ်ပါလိမ့်။
အထူးသဖြင့်ကိုဗစ်ကရောဂါကာလနောက်ပိုင်းကဆက်လို့ကမ္ဘာတဝန်းစီးပွားရေးလက်ပတ်မှုကျဆင်းလာပြီးလူမှုအတိုင်းဝန်းအတွင်းမှာလည်းလုပ်ငန်းတချို့ရပ်ဆဲလိုက်ရပါတယ်။ဒလုတ်ချင်းရီဟာသတင်းမီဒီယာလုပ်ငန်းပေါ်လဲထိခိုက်လာပြီးသတင်းသမားတချို့လုပ်ငန်းကနေစွန့်ခွာကုန်ပါတယ်။အိုဟိုင်းယိုးတပြည်နယ်လုံးမှာကွန်ဂရက်စ်လွှတ်တော်နဲ့ပတ်သက်ပြီးတော့သတင်းတင်ပြသူတယောက်သာကြံမာတော့တယ်။
We're supposed to be letting people know what's going on.
လူတွေကိုနိုင်ငံရေးအခြေအနေတွေနဲ့မိတ်ဆက်ပေးနေဖို့လိုပါတယ်။Congress လွှတ်တော်အမတ်တွေဘာလုပ်နေလဲဆိုတာလူတွေကိုအသိမပေးရင်အဖြစ်ဆိုးတွေနဲ့ကြုံလာရနိုင်တယ်လို့ထင်ပါတယ်
။သတင်းမားတွေအကြီးအကျယ်ဖြန့်ချိနေကြခြင်းသတင်းမီဒီယာပေါ်ယုံကြည်မှုတွေချဆင်းအောင်လုပ်နေခြင်းမှာသတင်းသမားတွေအနေနဲ့ပိုးပြီးတော့သတိကြီးကြီးထားဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုလည်းအခုလိုထောက်ပြကြပါတယ
်။ We tend to think of press freedom as the rights of journalists.
လက်ဆော်သတင်းရယူခွင့်ရှိရာခင်းတော့တွေရဲ့ခွင့်ရေးလို့စဉ်းစားကြတဲ့အခါသတင်းသမားတွေရဲ့တာဝန်ဝတ္တရားဆိုတာကိုလည်းနားလေထားပါမယ်။သတင်းတောက်တွေအနေနဲ့ဖြစ်ဝင်တဲ့အညီနှောင်ဖွဲ့ကင်းကင်းညံ့ထတာနဲ့အမှန်တိုင်းပွင့်လင်းမြင်သာစွာတင်ပြရမှာဖြစ်သလိုအမာရွင်လုံးမိရင်လည်းတာဝန်ခံရပါလိမ့်မယ
်။ဒါပေမဲ့လည်းမျှော်လင့်ချက်ကင်းမဲ့နေတဲ့အခြေအနေတော့မဟုတ်ဘူးလို့နေစည်းမချသတင်းသမားများအဖွဲ့ RSF ကပြောပါရယ်။ American Congress လွှတ်တော် ပါတီကြီးနေလုံကထောက်ခံထားတဲ့ The Press ဥပဒေကိုပြဋ္ဌာန်းအကောင့်ထဲပေါ်နိုင်ပြီဆိုရင်တော့သတင်းတောက်တွေနဲ့သူတို့ရဲ့သတင်းစီစဉ်ရယူရလမ်းကြောင်းကိုတီးဖို့အစိုးရအနေနဲ့အတင်းအကျပ်တောင်းခံခွင့်ရှိတော့မှာမဟုတ်ပါဘူးခင်ဗျာ
။ဒါကတော့ကမ္ဘာတဝန်းမှာလိုပဲအမေရိကန်ပြည်ထောင်စုမှာလည်းသတင်းမီဒီယာသမားတွေဖိနှိပ်ခံရတဲ့အခြေအနေသတင်းကိုကိုအောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်
။ UAE စီစဉ်တွေကို Radio ရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ UAE မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/uaebemis ဖြစ်ပါတယ
်။မင်္ဒလာညချမ်းပါတော်ရရှင်များရှင်။ခုဒုတိယပိုင်း나ယူကမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုအလှည့်ပေးခြင်းပါတယ်။ဒေတာတွေမှာမတူကွဲပြားတဲ့လူမျိုးဘာသာဝင်တွေကြားမှာငြင်းညမ်းစွာအတူတကွနေနိုင်မှုအတွက်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ AA အာရခတက်တော်ရဲ့စေဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က VOA နဲ့တည်သက်မေးမြန်းခန်းမှာပြောပါတယ်။ရခိုင်တိုက်ပွဲတွေအတွင်းမှာဒေတာခန့်ရိုဟင်ညာတွေအပေါ်မှာAA တက်တွေကနေလူခွေချိုးဖောက်တာတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မေးမြန်းချက်ကိုတုံ့ပြန်သွားတာဖြစ်ပါတယ်။ AA အနေနဲ့ထိုးစစ်ကိုတုံ့ပြန်တဲ့အခါမှာဒေသတွင်းလူမျိုးရေးဘာသာရေးပြည်ပခဖြစ်အောင်လို့စစ်ကောင်စီဘက်ကတမင်ဖန်တီးခဲ့တာလို့လည်းပြောပါတယ်။ဗိုလ်ချုပ်ထွန်းမြတ်နိုင်ကို VOA မြန်မာပိုင်းကအယ်ဒီတာကိုသားညွန်ကဆက်သွယ်မေးမြန်းထားတဲ့မေးမြန်းခန်းပထမပိုင်းရှုစားနာဆင်ပါရှင်။
စစ်ပူနေတဲ့ကာလဖြစ်တဲ့အခါကျတော့ကျွန်တော်ဒီစေးအခြေအနေပတ်သက်ပြီးတော့အရင်ဆုံးစပြီးတော့မေးကြပါတယ်ဗိုလ်ချုပ်အခုကျွန်တော်တို့တရားကြောက်ဗရီတောင်နေပြီတခုလုံးကိုလည်းအေဘက်ကထိ ंछ ုတ်ထားနိုင်ပါပြီမောင်းတော့လည်းပတ်ထားပြီလို့သိရပါတယ်အဲ့တော့နောက်ဆုံးစီအခြေအနေနဲ့လက်တလောစီရည်မှန်းချက်ကဘယ်လိုများရှိပါလဲဘုန်းကြီ
းကျွန်တော်တို့ရဲ့စီရည်မှန်းချက်တွေကတော့ငိုမူလရည်မှန်းချက်အစီအစဉ်အတိုင်းတခုပြီးတခုသမို့တပြိုင်တည်းဆက်တော့ယုံပါပဲဘူဒီတောင်ဒေတာကိုထိ ंछ ုတ်တယ်ဆိုတာလဲအဲ့ဒီဖက်မှာရှိနေတဲ့ဒီရန်သူတက်စကန်ဌာနချုပ်တွေကိုတော့အကုန်လုံးကျွန်တော်တို့အချိန်ပုံသိမ့်ပိုက်ပြီးပါပြီ။ဒါပေမဲ့ဒီကွင်မှာတော့ဟိုထွက်ပြေးလွတ်မြောက်နေတဲ့လက်နက်ကင်အုပ်စုတွေတော့ရှိနေပါသေးတယ်။အဲ့ဒါတွေကိုတည်တည်ချာချာစီမံဆောင်ရွက်လို့ရှိနေတဲ့အတိုင်းတာပါ။ကျန်တာတော့ဒီရခိုင်ရဲ့အလဲပိုင်းပေါ့ရခိုင်တောင်ပိုင်းဘက်ကိုဒီအန်ဌာနချုပ်ဖန်းသားမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်လို့ရှိနေတယ်။ပြီးရင်ဒီတန်တွဲဘက်မှာတန်လွဲဖက်မှာလည်းပဲဒီတထေးချောင်းရေအားလျက်စဖက်မှာနေရာယူထားတဲ့ဟိုစကားစတက်တွေကတော့ဒီလေမုန်တိုင်းမိုးလျော်နေတဲ့အချိန်တွေမှာရာသီဥတုဟိုအကာအကွယ်ကိုယူပြီးမှဆုတ်ခေါ်ထွက်ပြေးသွားတာရှိပါလေ
။ဒီညီနောင်သုံးဘွဲ့အနေနဲ့တလောရုံးကဒီတရုတ်နိုင်ငံမှာလုတ်တဲ့တရုတ်နိုင်ငံမှာလုတ်တဲ့ဆွေးနွေးပွဲပေါ့နော်စစ်ကောင်စီနဲ့ဆွေးနွေးပွဲတွေမှာပါဝင်တယ်လို့သိရပါတယ်။အဲ့တော့ပြည်စုံဆွေးနွေးရေးဖြည့်ရှင်းရေးနဲ့ပတ်သက်လို့ရောအေးအေးသဘောထားဘယ်လိုရှိပါလဲခင်ဗျ။
တရုတ်မြန်မာနယ်စပ်မှာတရုတ်နိုင်ငံရဲ့စီစဉ်ဆောင်ရွက်မှုနဲ့လုပ်တဲ့ဆွေးနွေးမှုတွေမှာတော့အဓိကဒီနယ်စပ်မှာအပြစ်ခတ်ရက်စဲဖို့ပြီးမှဒီနှစ်ဖက်ဆက်ဆံရေးတွေကိုပုံမှန်လည်ပတ်နိုင်ဖို့အတွက်ဒီ hygiene သဘောတူညီချက်အတိုင်းပဲအပြစ်ရက်လိုက်တာဖြစ်တယ်ပြီးတော့နောက်ထပ်ဒီတွေးဆမှုတွေကလည်းအဲ့ဒီ hygiene သဘောတူညီချက်ရဲ့ပေါ်ပြပါအချက်တွေကိုဆက်ဆက်ဆွေးနွေးခြင်းတွေဖြစ်ပါတယ်ကျွန်တော်တို့အာရခတက်တော်အနေနဲ့ကတော့အဲ့ဒီအပိုင်းမှာအများကြီးပြောကြရတော့မရှိဘူးသို့တော်ဒီဆွေနေ၃ဖွဲ့တဖွဲ့ပေါ့တော့ကျွန်တော်ညီနောင်၃ဖွဲ့ရဲ့စကားစရဲ့ဆွေနေမှုရှိတယ်ဒီအဆုံးမှာတော့ကျွန်တော်တို့နဲ့သူနဲ့ bilateral ထိုင်တာနှစ်ချိန်ရှိပြီအဲ့ဒါကတော့လေအချိန်တူတူလေးပါအဲ့ဒီဆွေနေမှုတွေမှာတော့ဒီအပြစ်ခတ်ရက်စဲကိုဆွေနေတာပေါ့ကျွန်တော်တို့ရဲ့သဘောထားကိုမေးပါလေအဲကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့စီဒီမဲ့ချက်ကိုတော့ပြောပြတာပေါ့နိုင်ငံရေးနဲ့ပတ်သက်ပြီးမှတော့ဒါကတော့ဟိုရှိရှိဝေးဝေးတိတ်မပြောဖြစ်ပါဘူးပြီးရင်ကျွန်တော်တို့ဘက်ကအထူးမေတ္တာရက်ခံချက်ပေါ့အထူးတောင်းဆိုချက်ကတော့ဒီစစ်ကာလမှာဒီအယက်သားထိခိုက်ဒဏ်ရာရမှုတွေကိုနှစ်ဖက်ကကာကွယ်ဖို့ဒါတွေကိုအထူးတတိထားဖို့ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့ဒီအခြေခံလူထုအဆောက်အုံတွေကိုတိုက်ခိုက်မှုမလုပ်ဖို့ကိစ္စတွေကိုတော့ကျွန်တော်တို့ဘက်ကအထူးဂရုစိုက်ပြီးမှတင်ပြဆွေးနွေးဥစားပေးပြီးမှတင်ပြဆွေးနွေးတာရှိပါတယ်
။အယတားထိခိုက်သေဆုံးမှုတွေကိုမဖြစ်အောင်ကာကွယ်ရေးဆိုတဲ့ဘုဂျုတ်တုဘက်ကတင်ပြချက်ပေါ်မှာဆက်ကဆက်ဘက်ကဘာပြောပါလဲခင
်။ကျွန်တော်တို့ပြောတာစစ်ကိုစစ်နဲ့တူအောင်တိုက်ရအောင်နှစ်ဖက်လက်နဲ့ကြိုက်တဲ့တွေကိုပဲအဓိကတိုက်ဖို့အဲ့ဒီပုံမှာသူက ဟိုကျွန်တော်တို့ဆေးရုံတွေဟိုသူ rocket နဲ့ပစ်လိုက်တဲ့အချိန်မှာဒီဆေးရုံတက်နေတဲ့လူတွေအများကြီးပြီးတော့တယ်ကျွန်တော်တို့အဲ့ဒါကိုထောက်ပြတော့အဲ့ဒီမှာခင်ဗျားတို့ရဲ့စစ်သားတွေပူတန်းနေတာကိုကျွန်တော်တို့သတင်းတိကျရလို့တိုက်တာဆိုမှပြောတယ်သူတို့ကဒီလိုပြောလာပြီဆိုပြီးမှပြောလာပြီဆိုရင်ဒါကဟိုဒီစစ်ဥပဒေအရပေါ့သူတို့ကတော့တကယ်နိုင်ငံတစ်ခုရဲ့စစ်တပ်ဆိုတော့စစ်ဥပဒေကိုသူတို့ကပိုတည်တယ်လေအဲ့ဒါကိုဒီတရုတ်တန်တမန်တွေရှေ့မှာအစည်းအဝေးမှာတော့ဆေးရုံမှာကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်လူနာတွေရှိတယ်လို့ဆေးရုံကိုတိုက်ပါတယ်ဆေးရုံကိုပစ်ပါတယ်ဆိုပြီးမှပြောင်ပြောင်တင်းတင်းပြောနေတော့ကျွန်တော်တို့ဘက်ကလည်းအဲဒီကိစ္စကအလားအလာရှိတဲ့ဆွေးနွေးမှုမဖြစ်နိုင်ဘူးလို့ယုံကြည်တော့ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်ပါတယ်အဓိကတော့ခုဒီရခိုင်ပြည်မှာဖြစ်တဲ့စစ်ပွဲနဲ့တဆက်တည်းနိုင်ငံတကာရဲ့စိုးရိမ်ချက်တွေဖြစ်လာတယ်အဓိကတော့ဘူရီတောင်မဖြစ်ခဲ့တဲ့ကိစ္စကိုခြေခံပြီးတော့ရိုဟင်ဂျာတွေကနှစ်ဖက်ကြားမှာဟိုမျိုးစာပင်လိုဖြစ်နေတဲ့ကြားညံ့နေတယ်ဆိုပြီးတော့နိုင်ငံတကာကပြောဆိုလာကြတာရှိတယ်။လူခွင့်ရေးဖွဲ့တွေကတချို့ AU ကဝေဖန်လာကြတာလည်းရှိပါတယ်ခင်ဗျာ။အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ AU အနေနဲ့ဘယ်လိုမြင်ပါလဲ။ဘယ်လိုဖြေရှင်းဖို့ရှိပါလဲ
။ဟုတ်ကဲ့စစ်ပွဲကြားမှာဒီအရက်သားတွေကိုကာကွယ်ပေးရဲဆိုတဲ့အမူကကျွန်တော်တို့ရဲ့ဥစားပေးအရန်အရေးကြီးတဲ့ဥစားပေးမူဝါဒဖြစ်ပါတယ်။အထူးသဖြင့်ရခိုင်ဒေသမှာရှိနေတဲ့မွတ်စလင်လူမျိုးစုတွေပေါ့ဟောအဲ့ဒါတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုမြင့်မားတာကိုလည်းကျွန်တော်တို့ကောင်းသိတယ်ကျွန်တော်တို့အရာခတ်တက်တော်ထိန်းချုပ်ထားတဲ့ ULA အစိုးရစီမံခန့်ခွဲတဲ့လွတ်မြောက်နေမိတယ်မှာဆိုရင်မွတ်စလင်တွေအများကြီးနေထိုင်ပါတယ်မြောက်ဦးတို့ကြောက်တော်တို့တခြားနေရာတွေပေါ့အဲ့ဒီဒေသတွေမှာဆိုရင်အရင်တုန်းကဒီမြန်မာစစ်တပ်မြန်မာအစိုးရထိန်းချုပ်တဲ့ကာလတွေမှာဆိုရင်လူမျိုးရေးဘာသာရေးပဋိပက္ခတွေတင်းမာမှုတွေပြီးမှတပ်ဖြတ်မှုတွေအများကြီးရှိခဲ့ပါတယ်အရင်တုန်းကအခုချိန်မှာဆိုရင်အဲ့ဒါတွေကမရှိတော့ပါဘူးဘူးသီးတော်ဖက်မှာဒီမြန်မာစစ်တပ်ပေါ့စစ်ကောင်စီပေါ့စစ်ကောင်စီကဒီလူမျိုးရေးဘာသာရေးကိုသူကအသုံးချပြီးကျွန်တော်တို့ထိုးစစ်တွေကိုရပ်တန့်ဖို့ကြိုးစားတယ်နောက်တစ်ဖက်မှာလည်းပဲဒီတာမန်အပြစ်မဲ့ပြည်သူတွေရှိသလိုအကြံဖက်စစ်သွေးကြွအဖွဲ့အစည်းတွေလည်းရှိပါတယ်အဲသူတို့ကသူတို့ရဲ့မူဝါဒအတိုင်းပေါ့လေဒီဒေသကိုဒီတိချမွတ်စလင်ဒေသအဖြစ်ဖန်တီးခြင်းနဲ့သူမှလက်နက်ခဲယမ်းမရှိဘူးအဲ့ဒီအချိန်မှာစာကသူ့ကိုမြောက်ပေးတာပေါ့အရာရှိကြီးတွေကိုကိုယ်တိုင်ဒီစီမံကိန်းတွေကိုတာဝန်ပေးချင်းခံရတဲ့ကိုယ်တိုင်အကောင့်ထဲပေါ်တဲ့အချိန်တွေမှာအမိန့်ပေးတဲ့အရာရှိကြီးတွေကိုပါကျွန်တော်တို့ကဖမ်းမိထားပါတယ
်တချို့ဒီမွတ်စလင်အိမ်ယာတွေပေါ့အထူးဖြစ်18နှစ်နေရဖြစ်ခဲ့ကိစ္စမှာမွတ်စလင်အိမ်တွေကိုရရှိတဲ့အထဲမှာအေးဒီစစ်ပီးရပါတယ်ဆိုပြီးတော့ဆွဆွဲတာတွေလည်းရှိပါတယ်တကယ်ပဲလားခင်ဗျအဲ့ဒါကိုစုံစမ်းစစ်ဆေးဖို့ရောရှိပါလား
တိုက်ပွဲတွေဖြစ်ပြီဆိုရင်ကျွန်တော်တို့ကလူထုကိုအကာအကွယ်ပေးဖို့လိုတဲ့အတွက်လူထုကိုကြိုတင်ရွှေ့ပြောင်းဖို့ဟိုတတိပေးတာတွေပေါ့အမြဲတမ်းလုပ်ပါတယ်တချို့ရခိုင်ရော်တွေမှာအဖိုးကြီးအဖိုးကြီးတွေကသူ့မှာလည်းတသက်လုံးပိုင်ထားတဲ့အိမ်ကိုမရွှေ့ရှင်ဘူးလေအဲမရွှေ့ဘူးကုတ်ကက်ပြီးနေတယ်ဆိုရင်တော့ကျွန်တော်တို့ကအမိန့်ပေးပြီးမှအတင်းအဓမ္မကိုဒီမျိုးဆွဲထုတ်ပြီးမှရွှေ့ရတာရှိတယ်စစ်မြေပြင်မှာလူအသက်လောက်အရေးကြီးတာဘာမှမရှိပါဘူးဘူးသီးတော်ထက်မှာကျွန်တော်တို့ကတကယ်ဆိုရင်အရန်ဟိုတတိထားတယ်ဒါကလူမျိုးရေးဘာသာရေး sensitive ဖြစ်တယ်ပြီးမှပုံစံအမျိုးမျိုးနဲ့ပုံဖော်တိုက်ခိုက်ပြီးရင်ကျွန်တော်တို့ကိုနိုင်ငံတကာမှာလူဆိုးလို့ပုံဖော်ပြီးမှသူ့ရဲ့ agenda ကိုအကောင့်ထဲပေါ်ဖို့လုပ်နေတဲ့လူတွေရှိတဲ့အတွက်ပိုတတိထားတယ်တိုက်ပွဲမဖြစ်ခဲ့အဲဒါမိဖပြည်သူတွေကိုကျွန်တော်ပြောတယ်ပြောတာကလည်းကျွန်တော်တို့ဒီစစ်သားတွေကပြောတာမဟုတ်ဘူးကျွန်တော်တို့အဲ့ဒီဘူးတိတော်ဒေသမှာကျွန်တော်တို့အုတ်ချုပ်ရေးအแทမှာပါဝင်နေတဲ့မွတ်စလင် community member ပေါ့အဲ့ဒီမှာ jury member တွေရှိတယ်အုပ်ချုပ်ရေးဒီရက်မိရက်ဖတွေနောက်ကျွန်တော်တို့ ULA မှာတာဝန်ထမ်းဆောင်နေတဲ့ရဲအရာရှိတယ်သူတို့ကတယောဝင်တယောထွက် loud speaker တွေနဲ့អော်ပြီးမှစစ်ကောင်စီကဒီငါတို့ကိုလူမျိုးတုံးပြစ်မှုတွေကိုကျူးလွန်ခဲ့တဲ့စစ်ကောင်စီကအခုမင်းတို့ကိုဒီမျောလင်းချက်အမှားတွေပေးပြီးမှစစ်တိုက်ဖို့အတုံးချနေတယ်မင်းတို့မပါပါနဲ့ပြီးတော့လေအခုတိုက်ပွဲတွေဖြစ်လာမယ်ပြည်သူတွေအနေနဲ့ဘေးလွတ်ရာကိုရွှေ့ဖို့အတွက်အတိပေးဒီနှုတ်ဆော်ချက်တွေတောက်လျှောက်လုပ်ခဲ့ပါတယ်ဒီမှတ်တမ်းတွေလည်းကျွန်တော်တို့မှာရှိပါတယ် ဒီလိုကျွန်တော်တို့ရဲ့တတိပေးထုတ်ပြန်ချက်တွေကိုနိုင်ငံခြားမှာနေတဲ့ lobby တွေပေါ့အဲ့ဒီလူတွေကအကောင့်ဖက်ကမမြင်ပါဘူးအဲ့ဒါတွေကိုဒီအပြင်အာဓမ္မရွှေ့ပြောင်းတယ်အစုလိုက်ပြုံလိုက်ရွှေ့ပြောင်းတယ်ဒါဟာ genocide ကျူးလွန်ဖို့ဒုတိယ genocide ကျူးလွန်ဖို့လုပ်နေတာဖြစ်တယ်ဆိုမှဝါဒဖြန့်တာကိုလည်းတွေ့ရပါတယ်အဲတိုးတော်လည်းပဲဒီဝေဖန်မှုဆိုတာကတော့ရှိမှာပါပဲနိုင်ငံရေးလုပ်ရင်လည်းရှိတာပဲစစ်တရင်ကပို့ပြီးပြင်းထန်တာပေါ့ဆိုတော့ကျွန်တော်တို့ကလုတ်စရာရှိတာကိုယုံယုံကြည်ကြည်နဲ့ဆက်လက်လှုပ်ဆောင်ဖို့ရှိပါတယ်ဒီမိလောင်တဲ့အိမ်တွေအရေးအတွက်ကိုကြည့်မယ်ဆိုရင်တော့မှဒီ18ရက်နေ့မတိုင်ခင်အဘူးသီးတောင်မြို့နယ်မှာမိလောင်တော့တဲ့အိမ်တွေကဒီမွတ်စလင်မဟုတ်တဲ့အိမ်တွေပေါ့အိမ်ပေါင်းကျွန်တော်တို့မှတ်တမ်းရဆိုရင်18ရက်နေ့မတိုင်ခင်1320နဲ့နှလုံးကမိရှုခံလိုက်ရပြီအဲ့ဒီမှာအများဆုံးကဒီ non muslim တွေရဲ့အဆောက်အဦတွေပဲမွတ်စလင်အိမ်တွေပါတော့တာကဒီအိမ်တွေကိုမိရှုတဲ့အချိန်မှာဟိုဘက်ကိုလေတိုက်ပြီးမိကူးတော့တာလည်းအများကြီးရှိတယ်။ဒီ18ရက်နေ့နဲ့ဒီဒေတာကိုနောက်ဆုံးဟို post တင်ပိုက်တဲ့အချိန်မှာကျတော့ဒီတိုက်ပွဲတွေကြားမှာမိလောက်တော့တာကအိမ်အလုံး950ပဲရှိတယ်။ဟိုရှေ့ကလောက်တော့တာပုံများတယ်။ဒီမှာဘာသာရေးအဆောက်အဦတွေကိုကြည့်မယ်ဆိုရင်တော့မှဘုန်းကြီးကျောင်းပေါ့ဗုဒ္ဓဘာသာဘုန်းကြီးကျောင်းက12ကျောင်းရှိတယ်။ RB ကျောင်းက1ကျောင်းပဲပါတယ်။ Hindu ကျောင်းက1ကျောင်း Christian Church က1ကျောင်းရှိတယ်။ဆိုတော့အပြင်ကကြည့်လိုက်ရင်တော့ဂျိုဒုပုံတွေနဲ့ဘယ်နည်းကဘယ်မှာလောင်တော့တယ်ဆိုတာကိုမပြောဘဲပြောရင်တော့ဟိုဝါဒဖြန့်လို့ကောင်းတာပေါ့ဒါပေမဲ့ကျွန်တော်တို့မှာခိုင်လုံတိကျတဲ့အထောက်ထားတဲ့ရှိနေပါတယ
်ပြောမယ်ဆိုရင်မောင်းတော်တို့ဘူးတော်နယ်မျိုးဆိုပြီးငကိုရေကလူမျိုးရေးကစမ်းသစ်ဖြစ်တဲ့နေရာတွေဆိုတော့ဒီနေရာတွေမှာတဟဆာသာမှုဖြစ်လာဖို့ဆိုလို့ရှိရင်အေနေနဲ့ဘယ်လိုစဉ်းစားထားပါလဲရွှေကြောင်ခေါင်းဆောင်တွေအကြီးအကဲနဲ့ပေါ်ဆွေးနွေးဖို့ဒီပါရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ကဆွင်းနေဖို့ဆိုတာထက်ဒီဆွင်းနေဖို့လည်းအစီအစဉ်ရှိပါတယ်ဒါပေမဲ့ဒီထက်လက်တွေ့ကြတဲ့အရာတွေရှိပါသေးတယ်ဒီမွတ်စလင်ကွန်မြူနတီမှာရခိုင်ထဲမှာကြံခဲ့တဲ့လူတွေကြတော့ဒီသူတို့ကငင်းချမ်းဆိုအတူတကွာနေဖို့လိုတယ်ဆိုတာကိုကောင်းကောင်းလက်ခံပြီးမှလက်တွေ့ကြရသဘောပေါက်တယ်ကျွန်တော်တို့လည်းပဲခုအုပ်ချုပ်ရေးတွေမှာဒီအုပ်ချုပ်ရေးတရားစီရင်ရေးပြည်သူ့လုံခြုံရေးရေးလုပ်ငန်းတွေရဲလုပ်ငန်းတွေပေါ့ဒီမှာဒီပညာရေးနဲ့ကျန်းမာရေးဆိုင်ရာပြည်သူ့ဝန်ဆောင်မှုလုပ်ငန်းတွေမှာဒီအရေးချင်းရှိတဲ့တစ္ဆာရှိတယ်ဆိုတော့ဒီမိမိတိုင်းပြည်အပေါ်မှာတစ္ဆာရှိတာကိုပြောတာပါဟိုတခြားတိုင်းပြည်မှာနေပြီးမှဒီဖက်ကအခွင့်အရေးကိုပြောနေပြီးမှဒီဖက်တိုင်းပြည်ကိုတစ္ဆာမရှိဘဲနဲ့သူများတိုင်းပြည်မှာတစ္ဆာရှိတဲ့လူကိုကျွန်တော်တို့ကနိုင်ငံသားအဖြစ်အသိမဲ့ပြုဖို့ဒါအခက်အခဲရှိပါလိမ့်မယ်ဒါဘယ်နိုင်ငံမှာမှဒါလက်မခံပါဘူးဒါမျိုးတွေကိုဆိုတော့ဒီကိစ္စတွေကအစကျွန်တော်တို့သေချာစဉ်းစားတာရှိတယ်ရခိုင်ပြည်တွင်းမှာနေတဲ့ community ရဲ့ဒီစဉ်းစားပုံစဉ်းစားနည်းနဲ့အကျိုးစီးပွားနဲ့ဒီနိုင်ငံခြားမှာနေတဲ့လူတွေရဲ့စဉ်းစားပုံစဉ်းစားနည်းနဲ့အကျိုးစီးပွားမတူပါဘူးကျွန်တော်တို့မှာဆိုရင်ကျွန်တော်တို့ဘက်ကမာရင်းတဲ့ဟာဖြစ်ဖြစ်လုတ်စရာရှိတာဟုတ်ဖြစ်ဖြစ်ဆုံးဖြတ်ချက်တွေကိုဂတိကဝတ်နဲ့အာမခံမဲ့အနေအထားကျွန်တော်တို့ကရှိတယ်သူတို့ပြောနေတဲ့ခေါင်းဆောင်ဆိုတာပင်ပါလေအမှတဖွဲ့ဖို့ဘင်္ဂလားဒေ့ရှ်ကကမ္ဘာကထာလုပ်ပြီးမှဖွဲ့စည်းပြီးကျွန်တော်တို့ကိုဆွေးနွေးဖို့တဲ့ recommend လုပ်တာရှိတယ်။ဒါပေမဲ့နောက်ထပ်ကျွန်တော်တို့ကပြီးတယ်ဒီဟာကိုလက်ခံလိုက်ရင်နောက်တဖွဲ့ကပေါ်လာအောင်မှခဏစောင့်ကြည့်လိုက်ဆိုတော့ဘလောက်မကြဘူးနှစ်ပတ်လောက်ပဲကြာတယ်ကြီးညာချက်ထွက်လာပြီးဒီဟာကကိုစားမပြုတ်ဘူးဒီအဖွဲ့တွေကလှုပ်ရှားအဖွဲ့ဖြစ်တယ်ပါညာပေါ့နိုင်ငံရေးသူတို့ကိစ္စပါကျွန်တော်တို့ကသူတို့ကိုတို့ဆိုပြီးမှခွဲလို့လည်းမပြောလို့ဘူးဒါပေမဲ့ဒီကိစ္စကခွဲပြောမှမြင်မဲ့ကိစ္စမဟုတ်လို့ခွဲပြောတာမရခိုင်ပြည်ထဲမှာနေထိုင်ပြီးကြံခဲ့တဲ့လူတွေကြတော့သူတို့ကိုယ်တို့ဆိုပြီးမှခွဲလို့ပြောလို့မရဘူး။ဒါလက်ရှိကျွန်တော်တို့လက်ထဲမှာရှိနေတဲ့ပြည်သူတွေဖြစ်တယ်။သူတို့စီကဒီခေါင်းဆောင်တွေပညာရည်ချင်းရှိတဲ့လူတွေစောပြောသလိုဟိုကိုယ်တိုင်းပြည်မှာနေပြီးကိုယ်တိုင်းပြည်ကိုပဲတစ္ဆာရှိတဲ့လူတွေကိုဆိုရင်ကျွန်တော်တို့ရဲ့ဥစားပေးဖြစ်ပါတယ်။အခုလည်းပဲကျွန်တော်တို့တင်ပြီးမှရရှိလာတဲ့ဟိုလွန်မြောက်နေပြည်တွေမှာစီမံအုပ်ချုပ်ဖို့အတွက်အဲ့ဒီလူတွေကိုပဲရဲမှုတွေဖြစ်လာမယ်အုပ်ချုပ်ရေးမှုတွေဖြစ်လာမယ်ကျန်တဲ့လူတွေကိုလည်းကျွန်တော်တို့ဘယ်လို train လုပ်ရမလဲဆိုတဲ့ဟာတွေကိုကျွန်တော်တို့သေချာစဉ်းစားနေကြပါတယ
်ဒါကတော့ဗိုလ်ချုပ်ထွန်းမြတ်နိုင်တဲ့ VOA မြန်မာပိုင်းဆက်သွယ်မေးမြန်းခန်းဖြစ်ပါတယ်ရှင်စီးပွားရေးကဏ္ဍမှာတော့ပြည်တွင်းမှာရွှေဈေးနဲ့နိုင်ငံခြားငွေလဲလှယ်မှုနှုန်းရပိုင်းတွင်ထိုးတက်သွားပြီးတဲ့နောက်မှာစီးပွားရေးလုပ်ငန်းရှင်တချို့ကိုဖမ်းဆီးဖို့စစ်ကောင်စီကကြိုးပမ်းနေပါတယ်အခက်အခဲတွေကြုံတွေ့နေရပြီးဖြစ်တဲ့စစ်ဆောင်လူထုအတွက်ကတော့ငွေကြေးဖောင်းပွားမှုနဲ့ရာသီဥတုဘေးဒဏ်ကိုပါကြုံတွေ့နေရတာကြောင့်လူသားချင်းစာနာမှုအကျပ်တဲပိုဆိုးလာပါတယ်စီးပွားရေးကဏ္ဍမှာမတ်တိန်ကီထိုက်တင်ပြထားပါတယ်
မြန်မာရွှေပြင်ပပေါက်ဈေးက အခရွှေတစ်ချက်သားကိုချက်55သိန်းနဲ့58သိန်းအမေရိကန်ဒေါ်လာပြင်းပပေါက်စီကဒေါ်လာ4600ချက်ကျော်တရုတ်ယွမ်ငွေလဲလှယ်နှုန်းကတရွမ်ကို630ချက်ထိုင်းဘတ်ငွေစည်းကလည်းမြန်မာချက်ငွေတသိန်းကိုထိုင်းဘတ်995ဘတ်ထိမေလ29ရက်နေ့မှာရောက်ရှိခဲ့ပြီးနောက်မှာတော့အွန်လိုင်းပေါ်မှာငွေလဲနှုန်းတင်သူတွေကိုဖမ်းမယ်လို့စစ်ကောင်စီကကြေညာပါတယ်။ဒါအပြင်ရွှေစည်းတရတာဟာလူပုဂ္ဂိုလ်တချို့ကြောင့်လို့ဆွဆွဲပြီးရွှေလုံငန်းရှင်နဲ့ပွဲစားတချို့ကိုဖမ်းဝရမ်းထုတ်ကြောင်းစစ်ကောင်စီကကြေညာပေမဲ့ဒီပုဂ္ဂိုလ်တွေကထွက်ပြေးတိမ်းရှောင်နေကြတယ်လို့လည်းဇွန်လ2ရက်နေ့မှာပဲစစ်ကောင်စီကသတင်းထုတ်ပါတယ်။မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းငွေကြေးဖောင်းပွားမှုက15ရာခိုင်နှုန်းကျော်ကိုတိုးလာမယ်လို့အရှဖွံ့ဖြိုးရေးဘဏ် ADB ကခန့်မှန်းထားပါတယ်။မြန်မာနိုင်ငံတွင်းမှာလူသားချင်းစာနာမှုအကူအညီလိုအပ်သူတွေကိုကူညီနိုင်ရေးနဲ့ရာသီဥတုဘေးဒဏ်ခံနိုင်ရေးရှိရေးဆောင်ရွက်ဖို့ ADB ကတိုက်တွန်းပါတယ်။လက်တလုံးမှာမြန်မာချက်ငွေစည်းဈေးတိုက်ကျဆင်းလာတာကြောင့်အထွေထွေကုန်စည်နှုန်းကြီးမြင့်မှုဟာအိုးအိမ်စွန့်ခွာထွက်ပြေးရသူတွေရှင်သန်ရည်ရွယ်မှာပို့ပြီးတော့ခက်ခဲလာစေပါတယ်။ကင်းဒီဆက်ဆောင်တွေကိုကူညီပေးနေတဲ့ Freelance Volunteer မြန်မာကမလင်းလင်းကလက်ရှိကုန်စည်နှုန်းတက်လာတဲ့အခြေအနေနဲ့ဇက်တိုင်ရင်ဆိုင်လာရတယ်လို့ VOA ကပြောပါတယ
်။ရှိပါတယ်။ဆိုတော့ဘာလဲဆိုရင်အဓိကဆန်တို့ဒီအခြေခံစားတောက်ကုန်ကြီးအားလုံးပေါ့နော်ပြီးတော့မှဓာတ်ဆီပေါ့ဖြစ်ချင်တော့ဓာတ်ဆီရဲ့ဒီတပတ်ထဲမှာဈေးနည်းနည်းကျနေပေါ့နော်အဲ့ဒါလည်းနည်းနည်းထူဆန်းနေတယ်ပေါ့နော်ဆိုတော့အားလုံးကဈေးတက်နေတဲ့အချိန်မှာဘာလို့ဈေးကျလဲဆိုရဲဟာဒါပေမဲ့ဈေးတက်ဖို့ရှိတယ်ဆိုရဲဟာအားလုံးကလည်းပြောထားတယ်ပေါ့နော်ဆိုတော့ဒီကုန်တယ်ကြီးကရောပြီးတော့မှဝယ်ယူတဲ့သူတွေအားလုံးရောက်တဲ့သူတွေအားလုံးကဒီထက်ဈေးပို့တက်ဖို့ပဲရှိတယ်ဆိုရဲဟာကိုလည်းပြောတယ်ပေါ့နော်ဆိုတော့ဒီမှာတော့ကွန်ပစီအားလုံးကတော့ဈေးတက်နေတဲ့အခြေအနေတွေတော့ရှိပါတယ်ဟုတ
်မြန်မာလူဦးရေ 7.8% တန်အတွက်စာနာမှုအကူအညီလိုအပ်ခဲ့ပြီးအခု2024ခုနှစ်မှာတော့စာနာမှုအကူအညီလိုအပ်သူ 18.6% တန်ရှိမဲ့အကြောင်းကုလသမဂ္ဂလူသားစာနာမှုတုံ့ပြန်ကင်တွယ်ရေးရုံးကခန့်မှန်းထားပါတယ်မြန်မာနိုင်ငံအတွက်အကူအညီပေးနိုင်ဖို့ဒေါ်လာ994တန်းရန်ပုံငွေကိုကုလသမဂ္ဂကပန်ချာထားပေမဲ့အခုနှစ်ဝက်ကိုရောက်လာပြီမဲ့ပန်ချာထားတဲ့ရန်ပုံငွေပြည့်မီရေးအလံဝင်နေစေဖြစ်ပါတယ်။တချိန်တည်းမှာပဲနိုင်ငံတော်တိုက်ပွဲတွေကြောင့်ဒေသခံလူထုရဲ့အသက်မွေးဝမ်းကြောင်းနဲ့ပိုင်ဆိုင်မှုတွေလည်းဆုံးပနေရပါတယ်။ရခိုင်ပြည်နယ်ပေါတော့မြို့နယ်တွင်းကဒေသခံကတော့လုံခြုံရေးစိုးရိမ်ချက်ကြောင့်အမည်မဖော်ဘဲEFP သတင်း agency ကိုအခုလိုပြောပါတယ
်
အိမ်မှာရှိတဲ့ပစ္စည်းအလုံးခိုးယူခံရပြီးဘာမှမကျန်တော့တဲ့အကြောင်းဖခင်ဖြစ်သူရဲ့ငါးဖန်ပိုက်ကွန်လဲခိုးယူခံခဲ့ရကြောင်းသူ့ရဲ့ဆက်ချုပ်ဆက်တွေကတော့ကန့်ကောက်လို့ပြန်ရတာလို့ဒေသခံကပြောပြသွားတာပါမြန်မာနိုင်ငံမှာလူနေမှုအခြေအနေတိတိတသားချဆင်းလာနေတာကိုလည်းအရှဖွံ့ဖြိုးရေးဘဏ်ကသတိပေးလိုက်ပြီးမြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့လူသားချင်းစာနာမှုအခက်အခဲအကျက်တဲကိုနိုင်ငံတကာကအလေးထားရန်ပုံငွေတွန့်မြင့်ပေးဖို့လည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွင်းပန်ကြားထားတဲ့ရန်ပုံငွေရဲ့29ရာခိုင်နှုန်းသာရရှိခဲ့ပြီးဒီနေ့2024ခုနှစ်မှာလည်းရန်ပုံငွေမပြည့်မီရင်တော့ထိခိုက်တက်ရောက်သူတွေပိုပြီးအထိဒုက္ခရောက်မယ်လို့လည်းပြောဆိုထားပါတယ်။Freelance Volunteer မြန်မာကမလင်းလင်းကတော့လက်ရှိအခြေအနေမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်ချက်ကများနေတယ်လို့ VOA ကပြောပြပါတယ်
။အဲ့ဒါကတော့လုံလောက်မှုတော့လုံလောက်ဆက်ထိတော့မရှိသေးဘူး။ဘာလို့လဲဆိုရင်ကျမတို့လည်းကုနိုင်တဲ့အတိုင်းအတာလည်းဟို limit ရှိတယ်ပေါ့နော်ဆိုတော့ဟိုသွားတဲ့ဆီချောင်းစခန်းကြီးတော်တော်များများမှလည်းကျမတို့ရိတ်ခါတုပ်ရည်ရယ်ဆိုလို့ရှိရင်မူကားလေးလိုအပ်နေတာရှိတယ်။ကျမတို့မူကားတပင်းရိတ်ခါလေးလိုအပ်နေတယ်ပေါ့နော်ဆိုတော့ဟိုနေရာတိုင်းမှာလည်းဒီလိုဆီချောင်းတာကာလကြာမြင့်လာတာနဲ့များသူတို့မှလိုအပ်ချက်တွေလည်းများလာတယ်။ဆိုတော့ဒီလိုလူသားချင်းစာနာထောက်ထားရင်းနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကနေလည်းကူနေတယ်ဆိုပေမဲ့တစ်ဖက်ကနေမှဟိုလုံလောက်မှုမရှိသေးဘူးဆိုတဲ့ဟာတွေလည်းတွေ့နေရပါတယ်ဟုတ်
တချိန်တည်းမှာပဲတချို့သောဆစ်ဆောင်ဒေသတွေမှာလည်းရာသီဥတုဘေးဒဏ်နဲ့ကြုံတွေ့နေကြရပြီဖြစ်ပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့မှာပဲကချင်ပြည်နယ်ချီဖွေမှာမိုးတက်ထန်ပြီးမြေပြိုကျရေကြီးမှုနဲ့ကြုံတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံဟာသဘောဝဘေးဒဏ်ကျွမ်းရနိုင်ခြင်းများပြီးရာသီဥတုပြောင်းလဲမှုနဲ့ဆက်ဆက်တဲ့ဘေးရန်ဒီရတွေကြောင့်စီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်ပြဿနာတွေပိုပြီးကြီးထွားစေနိုင်ကြောင်းအာရှဖွံ့ဖြိုးရေးဘဏ် ADB ကဖော်ပြပါတယ်။ရ ရာသီဥတုပြောင်းလဲမှုဒဏ်နဲ့သဘာဝဘေးဒဏ်တွေဟာအိုးအိမ်ဆုံးခွာထွက်ပြေးရသူတွေအတွက်ပိုပြည့်အခက်အခဲဖြစ်စေတယ်လို့ကင်းနေဆစ်ဆောင်တွေကိုကူညီပေးနေတဲ့ Freelance Volunteer မြန်မာကမလင်းလင်းက VOA ကိုပြောပါတယ
်ဆစ်ဆောင်တွေပြောတဲ့အခါမှာအလုံးကဒီမူကတဲတွေနဲ့နေကြရတဲ့ခါမှာရာသီဥတုသုံးခုလုံးအတွက်မှာသူတို့အတွက်ခက်ခဲဖြစ်တယ်ပေါ့နော်အခုပြည့်မိုးရသည်မှာဆိုလို့ရှိရင်ဘယ်လိုအခက်ခဲကြီးကြုံရလဲဆိုရင်အခုဆိုလေတွေစားတိုက်ပြီးမိုးရွာတော့ဒီမူကတွေကနှုတ်ရသည်မှာအရန်ပူထားတဲ့ဟာကမိုးရသည်လည်းရောက်ရောလေတံမိုးတံနဲ့ပြဲကုန်နေပေါ့နော်ဆိုတော့နေရာတိုင်းမှာဒီမူကတွေတဲတွေလိုအပ်နေတယ်ဆိုတဲ့အခြေအနေရှိတယ်
ပြည်ညာအဖြစ်တဘာဝပေးတံကြောင့်နှစ်စဉ် GDP ပြည်တွင်းအတင်းထုတ်လုပ်မှုရဲ့ဒသမ6ရာခိုင်နှုန်းရော့ကျစေတယ်လို့အာရှဖွံ့ဖြိုးရေးဘဏ်အစီရင်ခံချက်ကဖော်ပြထားပါတယ်ရှင
်။နတ်သင်္ကေတရဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်တင်ဆက်ပေးကြပါမယ်။ထိခိုက်ပျက်စီးသွားတဲ့ကမ္ဘာမြေလွှာတွေပြန်ပြီးတော့မှရှင်သန်ကောင်းမွန်လာစေဖို့လက်ရှိမျိုးဆက်တွေဆောင်ရွက်ကြဖို့ကမ္ဘာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေမှာကုလသမဂ္ဂကတိုက်တွန်းပါတယ်။မဆုမြတ်မွန်တင်ပြပေးထားပါတယ်။
ဇွန်လ9ရက်နေ့ဟာတဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းရေးနေ့ဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုလူတွေပိုသိအောင်လုပ်ပြီးတော့မှအများပြည်သူပါဝင်ကာကွယ်နိုင်တဲ့အစီအစဉ်တွေကိုကုလသမဂ္ဂရဲ့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ် UNEP က1983ခုနှစ်ထဲကနှစ်တိုင်းခေါင်းစဉ်တစ်မျိုးစီနဲ့အစီအစဉ်တွေလုပ်ပါတယ်။ဒီနှစ်မှာတော့ Generation Restoration ဆိုပြီးတော့မှခေါင်းစဉ်ပေးထားပါတယ်။တတော်ပြုံးတိမှုတွေကမ္ဘာမြေစီလွှာပြုံးတိမှုတွေဒီရေရင်းမြစ်ပြုံးတိမှုတွေမဖြစ်ခင်အခြေအနေကိုနောက်ပြန်လှည့်လို့မရတော့ပေမဲ့လက်ရှိမျိုးဆက်တွေကကမ္ဘာမြေကြီးပြန်လဲကောင်းမွန်လာအောင်လို့ထိတ်သိမ်းကြစီဖို့ဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်ကလမ်ဆန်တက္ကသိုလ်မှာတစ်တော်တရားစာတဘာသာရပ်ပါရဂူဘွဲ့တက်နေတဲ့ကိုထက်လင်းနိုင်နဲ့မေးမြန်းထားပါတယ်ရှင်
။ဒီနေ့မှာတော့ desertification ပေါ့ကန္တာယာနာဖြစ်ထွန်းခြင်းဆိုတဲ့အဆင့်ထိပြောသွားရပါတော့။ဟိုဒါတက်ပြီးတော့ဟိုကြားနေကြစကလုံးတော့မဟုတ်ဘူးပေါ့ပုံမှန်ကတော့တစ်တော်ပြုံးတာပဲကြားတယ်တကယ်တကယ်မှာကျတော့အဆင့်30ရှိရပေါ့ကျွန်တော်တို့တစ်တော်မှာတော့ဟိုတစ်တော်ကလည်းတန်းပြုံးတာမဟုတ်ဘူးပထမဦးဆုံးဟို forest degradation လို့ခေါ်ရပေါ့တစ်တော်ကအဆင့်တန်းကျသွားတယ်ပေါ့နော်သူနဲ့အတိုင်းလဲဟိုတန်မှုရှိရင်မျိုးစေ့တွေမရှိရဘူးနောက်တစ်ခုကမှတော့တကယ်ပြုံးသွားတယ်အပင်ကြီးတွေမရှိရဘူးနောက်တစ်ခုကတော့လုံးဝဒီအောက်ချင်မှာအပင်ကြီးတွေလည်းမရှိတော့ဘူးအောက်ချင်မှာရှိရလို့ခြုံနေပိတ်ပေါက်မြက်တရားစာမရှိတော့ဘဲနဲ့ခန္ဓာရဖြစ်တယ်လို့ပြောလို့ရလောက်တဲ့ဒီတကယ်ကိုသဲဆန်နေနေဖြစ်သွားကြတယ်ပေါ့နော်အဲ့ဒါမှစဉ်းစားကြည့်လို့ရရပေါ့ကျွန်တော်နေစီသွားလဲတကယ်အဟာရတွေမရှိတော့ဘဲနဲ့ကျွန်တော်စိုက်ပျိုးရေးတော့လည်းအဆင်မပြေတော့ဘူးဖြစ်သွားရပေါ့နော်အယောင်ပူပင်ချောက်ပြေးသွားတယ်ဒီနေ့ကတည်းက desertification ကိုအာရုံထားရပေါ့နော်အဲခန္ဓာရပစ်ချုံကိုတိုက်ဖြတ်ဖို့ရအတွက်ကျွန်တော်တို့ music တွေမှာတာဝန်ရှိရပေါ့အကျဉ်းများမယ်ဆိုရင်အဲ့ဒါသူက land restoration ဆိုတဲ့စကလုံးနဲ့တုံးထားတယ်အော် land ဆိုတော့အကျယ်ကြီးပေါ့နော်အဲ့တော့ဒီကျွန်တော်အမှန်တကယ်တော့ဒီတစ်တော်တစ်ပင်တွေကိုပြန်လဲရှင်းတန်းလာအောင်တစ်တော်စိုက်ခင်းတွေဘယ်လိုတည်ဆောင်ကြမလဲဆိုတာအာရုံထားတယ်နောက်ထပ်စကလုံးတစ်လုံးကကြတော့resilience ပေါ့နော်တွေ့ကြတော့မြန်မာလူဆိုတော့ကြက်ကြက်နိုင်ခံနိုင်မှုလို့ခေါ်ရမှာပေါ့အဲ့တော့ဟိုနိုင်တွေပါတရားတော့လာမှမဲ့ဒါတည်းတော့ natural disaster လို့ခေါ်တာတဘာဝဘေးအန္တရာယ်ဖြစ်နေတာပဲဒါပေမဲ့အဲ့အရာတွေကိုခံနိုင်ရှိဖို့ကျွန်တော်တို့မှလည်းတဘာဝအတားအဆီးဖြစ်တဲ့တစ်ပင်တစ်တော်ကြီးရှိနေခဲ့တယ်ပေါ့နော်ဒါတွေကနည်းလာတဲ့ခါမှာခံနိုင်ရောက်ဒူတွေရဲ့ခံနိုင်ရဲ့ရော့ကျသွားတယ်အဲ့တော့ဒါတွေကိုပြင်လဲပြီးတော့ပြုပြင်ပြီးတော့ကောင်းမွန်လာဖို့အတွက်ကျွန်တော်တို့မျိုးဆက်တွေကမဒါကိုဖြည့်ရှင်းဖို့ရအတွက်တာဝန်ရှိရဆိုပြီးတော့ဒီနေ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ကဒီရဆောင်ပုံနဲ့ဒီဟာကိုကျွန်တော်တို့အလေးထားပြီးတော့ဒီနေ့တော့ကျွန်တော်တို့ရည်ရွယ်ထားတာ
ပါဆောဆောရှင်းပြသလိုပဲဒီသက်တော်တွေမရှိတော့တဲ့အတွက်ကြောင့်မို့လို့ဖြစ်လာတဲ့ဆိုးကျိုးတွေပေါ့လေဆိုတော့အဲ့မှာဒီမြေစီလွားပြုံးတိမှုကလည်းပါတယ်လေဆိုတော့ဒီမြေစီလွားပြုံးတိမှုကိုသက်တော်တွေကိုပြန်လဲဆိုက်ပြီးတော့မှကောင်းမွန်အောင်လုပ်ကြဖို့အတွက်ကဒီနှစ်ကုလသမဂ္ဂကသူ့ရဲ့ဒီတိုက်တွန်းချက်ထဲမှာပါတယ်ဆိုတော့ဒီသက်တော်ဟိုတရားစာကြဘာသာရပ်ကိုပါရဂူပွဲတက်နေတဲ့ကိုထက်လင်းနိုင်ကိုမေးချင်တာကမြန်မာနိုင်ငံအပါအဝင်ပေါ့နော်ဒီကဘာမှာတစ်တော်ပြုံးတိမှုအခြေအနေဒီထက်ပိုပြီးတော့ဆိုးမသွားအောင်လို့ဟိုပြန်လဲစိုက်ပျိုးဖို့ပေါ့နော်ဘလောက်ထိလိုအပ်နေတယ်လို့မြင်လဲသုံးသပ်ပြလို့ရနိုင်မှာရှင
်ဟိုကဘာမှာတော့ကျွန်တော်တို့ဒီကျွန်တော်ရှာဖွေထားတဲ့ဟို data အချက်လက်အချို့ရှိရပေါ့နော်ဒီကုလသမဂ္ဂရဲ့ဒီသက်ကန္တာဖြစ်ထွန်းမှုတိုက်ချက်ရေး convention ကနေပြီးတော့ပြောထားဆိုလို့ရှင်ဒီကဘာမြေတူရဲ့40ရာခိုင်နှုန်းလောက်ကတော့ဒီအဆင့်တန်းတွေကျဆင်းနေတယ်ပေါ့နော်ဟိုဒီဂရိတ်ဖြစ်သွားရပေါ့နော်နောက်တစ်ခုကကျတော့ဒီပူပင်ချောက်တင်းမှုကလည်းအဲ့လို2000ခုနှစ်နောက်ပိုင်းကစပြီးတော့အဲ့လိုဒီ29ရာခိုင်နှုန်းလောက်ဒီတက်လာရဲဆိုတာကိုသူပြောထားရပေါ့နော်အဲ့တော့တိတော့ဒီအဆင့်တန်းကျဆင်းလာတယ်ကျုံသွားတဲ့အရာတွေရှိရဲအဆိုးဆုံးအခြေအနေကတော့အဲ့လိုမျိုးခန္ဓာရဖြစ်ထွန်းနေပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်ကျတော့ခန္ဓာဖြစ်ထွန်းတဲ့ဟာဒီခံစားရတဲ့အခြေအနေမရောက်သေးဘူးပေါ့နော်ဒါပေမဲ့ဒီမြန်မာနိုင်ငံရဲ့သူ့ရဲ့မြင်မျက်နှာသွင်းမြင်အခြေအနေကသူမြန်မာနိုင်ငံအလဲပိုင်းပေါ့ central dry zone ပေါ့နော်အပူပိုင်း data ပေါ့နော်ဟိုစကိုင်းတဲ့အောက်ပိုင်းရဲ့ မန္တလေးရယ်ပြီးလို့ရှိရင်ကျွန်တော်တို့မကွေးတိုင်းရယ်ပေါ့နော်တို့ကပုံမှန်ပူရနေရတာပုံမှန်ပူနေမှာပဲပေါ့ဒါပေမဲ့ပုံမှန်ပူလာတဲ့ပူပြီးတော့အခုပူပြီးခံစားလာရရှိရပြီးလို့ရှိရင်ပူရင်း၆သိက်ကာလာလည်းပူပြီးတော့ရှည်လျားလာရရှိရပေါ့နော်အဲဒါတွေကတော့ဟိုဒီတတော်ပြင်းသီးမှုရဲ့ဒီတက်ရောက်မှုရဲ့မှာပါပါတယ်အားလုံးသားလည်းထားတဲ့အချိန်ပဲတတော်လေးကိုဘာလို့စိုက်တယ်လဲဘာလို့စိုက်ဖို့လိုတယ်လဲဆိုတာတော့ဒီရာသီဥတုဖုံးကြောင်းလဲမှုမှာလည်းအများကြီးရှိတယ်အဲအများကြီးတော့မှကျွန်တော်အတိအကျတော့အပူချိန်ကြီးမြင့်တက်လာတာပေါ့နော်ကျွန်တော်တို့ခံစားရတာအဲ့တော့အပူချိန်ကဘာသာမြင့်တက်တယ်လဲဆိုတော့ကျွန်တော်တို့မှအပူချိန်မြင့်တက်စေတဲ့ဖန်လုံရဲ့အာနိသင်တန်ကိုကာဗွန်နာအောက်ဆိုက်ပေါ့နော်ကာဗွန်နာအောက်ဆိုက်ကြီးပဲလည်းမဟုတ်ဘူးပေါ့မီသိန်းလို့ခေါ်တဲ့တန်ကိုကြီးလည်းရှိသေးရပေါ့အဲ့မဲ့အဓိကအဆိုးဆုံးကတော့အဆိုးဆုံးဆိုတာအရေးတော့အများဆုံးကကာဗွန်နာအောက်ဆိုက်ဖြစ်နေတယ်အဲ့ဒါလူတွေရဲ့ကြုံကျွမ်းလောင်စာတွေအသုံးပြုမှုတွေဆက်ရုံနေတခြားကိစ္စတွေပေါ့နော်အဲ့ဒါတွေကို short cut နိုင်တဲ့အကောင်းဆုံးတော့ဒီ nature based solution ပေါ့တဘာဝအခြေပြုတဲ့ဖြည့်ရှင်းချက်ကတက်တော်တွေဖြစ်နေတယ်တက်တော်တွေကကျွန်တော်အားလုံးနားလည်ထားတယ်လို့ပဲကာဗွန်နာအောက်ဆိုက်ကိုဆုတ်တဲ့အောက်ဆီဂျင်ထုတ်ပေးတယ်အဲ့တော့အကောင်နဲ့အောက်ဆက်ကိုစုပ်တဲ့အပင်လေးကိုပုံမှုပြီးတော့ဆိုက်ဖို့ကျွန်တော်ကလိုလာတယ
်။နောက်တစ်ခုတစ်ဆက်ထည့်မေးချင်တာကဒီကိုချက်လင်းနိုင်ရလက်ရှိပေါ့နော်တောင်ကယ်ရိုလိုင်းနာပြည်နယ်မှာလုပ်နေတဲ့ဒီ Climate Smart Forestry ပေါ့မြန်မာလိုဆိုရင်တော့ဒီရာသီဥတုနဲ့သဟဇာတာဖြစ်တဲ့သတ္တောပညာစီမံကိန်းထဲမှာလည်းပါဝင်နေတဲ့ပါရဂူကျောင်းသားဖြစ်ပါတယ်ဆိုတော့အဲ့ဒီ Climate Smart Forestry ဆိုတာကဘာလဲဘယ်လိုမျိုးအကျိုးတွေရှိလဲဆိုတာကိုရှင်းပြပေးပါလားရှင
်။ No Climate Smart Forestry ကတော့ခုနကပြောသလိုပဲဒီဖန်လုံအာနိသင်ဒီဒီကာဗွန်နဲ့အောက်ဆိုက်ကိုပို့ပြီးစုပ်ယူနိုင်အောင်ပြီးလို့ရှိရင်ဒီကမ္ဘာရဲ့ဒီအခြားသောရာသီဥတုပြဿနာတွေပြီးလို့တစ်တော်တွေကဘယ်လိုပို့ပြီးဖြေရှင်းနိုင်အောင်ဆိုပြီးတော့ဟိုအခုအစ်စ်ပေါ်လာတဲ့ကျွန်တော်2020နောက်ပိုင်းမှာပေါ်လာတဲ့ဒီတစ်တော်ပညာတစ်ခုပေါ့နော်အဲ့တော့ကျွန်တော်ရဲ့လက်ရှိလုပ်နေတဲ့ research ဆိုလို့ရှိရင်ဒါကျွန်တော်ကအခုပထမနှစ်ပေါ့နော်ပထမနှစ်ပြီးခံပြီပေါ့ကျွန်တော်ကဘာလုပ်နေတယ်လဲဆိုတော့တစ်တော်ပြုစုပြောင်းထောင်နည်းလို့ခေါ်တဲ့တစ်တော်နဲ့ပတ်သက်တဲ့ဝေါ်လာတော့ silviculture လို့ခေါ်ရပေါ့နော်အဲ့တော့ဒီတစ်တော်ပြုစုပြောင်းထောင်နည်းပညာကိုတုံးပြီးတော့ကာဗွန်ကိုပုံမှန်ထပ်ပူပြီးများအောင်ဘယ်လိုလုပ်မလဲ။ဒီလိုမြန်မာနိုင်ငံအချင်းနဲ့ပဲရှင်းပြပြမယ်ပေါ့နော်။ဥပမာမြန်မာနိုင်ငံဆိုကျွန်တော်ကကျောင်းအနေနဲ့ကြီးရယ်။အဲတော့တကယ်စီးပွားပြဟိုလူစိတ်လည်းဖြစ်တယ်ကျိုးကိုပူဆိုင်ကြတယ်။အဲတော့ကျိုးကြီးကတော်လုံးဆိုင်တာကအချင်းအနေနဲ့ကျိုးကိုသူနဲ့ခြားသောမိဖက်မျိုးစိတ်တွေပြင်ကြိုးလိုမျိုးအဲခြားခြားသောဟာမျိုးနဲ့တွဲဆိုင်လို့ရှိရင်ကာဗွန်ပမာဏပူညားတယ်။အချင်းတို့အတွင်းမှာပူညားတာကိုပြောတာပေါ့နော်။ဥပမာဒီရဲ့ကာဗွန်ပမာဏကိုရအောင်နှစ်30ကြာကောင်းကြာနေတယ်။ဒါပေမဲ့တူကြည့်တယ်မျိုးလေးဆိုက်တယ်ဆိုလို့ရှိရင်ဟောဒါပေမဲ့တခြားမျိုးစိတ်တွေနဲ့သူနဲ့မိတ်ဖက်မျိုးစိတ်တွေနဲ့ပေါင်းဆိုက်တယ်ဆိုလို့ရှိရင်အချင်းတို့တိမပြောင်းရနိုင်တယ်အဲ့တော့ဒီအခုနောက်ပိုင်းသတ္တောပညာကတော့အဲကာဗွန်ကိုပဲကျွန်တော်ကအဓိက focus ထားလာတယ်ပေါ့နော်အဲ့တော့အဲ့ကြတော့ဒီကာဗွန်စုပ်ယူပမာဏပို့ပြီးအားကောင်းလာအောင်ဒီနေထဲမှာရောအပင်ပင်စီထဲမှာရောထိန်းသိမ်းထားနိုင်အောင်ကျွန်တော်ကဟိုသတ္တောပညာနဲ့ဘယ်လိုကူညီလို့ရမလဲဆိုတော့ကျွန်တော်ကဟိုဖြေရှာရယ်ပေါ့နော်ဒုတိယကဏ္ဍကတော့ကျွန်တော်တို့ဒီ adicovarians လို့ခေါ်တဲ့ဒီမျောစင်ကြီးရေးဒီဒီတက်တော့ထမြင်းနဲ့မျောစင်ကြီးအဲဒီတော်တော်လုံးမှာကာဗွန်ဒိုင်အောက်ဆိုက်ကဘယ်လောက်ထွက်နေလဲဘယ်လောက်ဝင်သွားသလဲအောက်ဆီဂျင်တွေရောဘယ်လိုထွက်သွားဒီရဲ့ဟာတွေကတော့အဲ့မျောစင်ကြီးနဲ့ကျွန်တော်ကဟို data အချက်လက်တွေကောက်တာပေါ့နော်တကယ်တစ်စက္ကန့်တစ်စက္ကန့်တွေမှာဘာလို့အများကြီးအများကြီးသူ data အချက်လက်တွေအများကြီးပေးရပေါ့နော်အဲ့တော့ကျွန်တော်တို့မှာဆိုရင်ဒါမျောစင်ဟို၅ခုရှိရပေါ့နော်အဲ့တော့ဒီရဲ့မျောစင်ကနေပြီးတော့ဘယ်မျိုးစိတ်တွေကတော့ကာဗွန်နဲ့ပိုးဆုပ်တယ်လဲဘယ်မျိုးစိတ်တွေကတော့ဒီ data အတွက်တင့်တော်တယ်လဲအဲ့တော့ဒါမျိုးတပြန်လည်းမတူဘူးလေအဲ့တော့ကျွန်တော်ရဲ့climate smart forestry ကတော့အကျယ်ကြီးပဲပေါ့နော်ဒါကျွန်တော် focus ထားတယ်ကျွန်တော်ဟိုကျွန်တော် narrow down လုပ်ထားတဲ့ကျွန်တော်ရဲ့ research ကတော့အဲ့ဒါကိုအတိအကျရည်ရွယ်ထားပါတယ်အဲ့ခန္ဓာနဲ့ရကုန်ဟုတ
်တောင် Carolina ပြည်နယ် Clemson တက္ကသိုလ်မှာသစ်တော်တရားစာတာပါတာရဲ့ paragraph ဝက်တက်နေတဲ့ကိုထက်လင်းနိုင်ပါရှင်လက်ရှိသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနေတာတွေထပ်ပြီးတော့ဆိုးပသွားအောင်လို့အလုံးဝိုင်းဝန်းပြီးတော့ပြုပြင်ထိန်းသိမ်းကြဖို့အတွက်ကမ္ဘာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတွေကထပ်ပြီးတော့တတိပေးနေပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
မဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်မှာရှင်မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံအတွင်းအခြေအနေတည်ငြိမ်မှုပြတ်ပြားပြီးမြန်မာငွေကြေးအပေါ်ယုံကြည်မှုမရှိတော့တာပို့ကုန်သွင်းကုန်ပမာဏမညီမျှတာစစ်ကောင်စီကငွေကြေးရိုင်းနှုန်းထုတ်ဝေတဲ့နီလန်ကိုပဲတုံးပြီးဖြည့်ရှင်းနေတာတွေကြောင့်တိုင်းပြည်စီးပွားရေးကမောက်ကမအခြေအနေကိုရောက်နေတဲ့အကြောင်းအနယ်ဒီအစိုးရလက်ထက်စီးပွားရေးအကြံပေးဩစတြေးလျနိုင်ငံကစီးပွားရေးပညာရှင်ပါမောက်ခရှောင်းတန်နယ်ကဒီကနေ့အန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရကကမကထလို့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချန်တောင်းခရိုင်ထဲမှာထိုင်းစစ်သားတွေနဲ့မွေးရစေဝါမောင်ခိုကုသူတွေအကြားစနေနေ့ကခဏတာအပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မက်သက်ဖရမင်းစိတ်ကြောဆေးပြား6တန်းဖမ်းဆီးရမိတဲ့အကြောင်းထိုင်းစစ်တပ်ကပြောပါတယ်တိုက်ပွဲဖြစ်ပွားတဲ့နေရာဟာမြန်မာနိုင်ငံနဲ့ကီလိုမီတာ20မိုင်အားဖြင့်12မိုင်ကျော်ဝေးတဲ့နေရာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာပြည်ပခါတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအပအဝင်ကဘာတလွားကနိုင်ငံတွေအတွက်ပုတ်ဟမ်းမင်းကြီးကစူတောင်းမြစ်တာပို့တာလိုက်ပါတယ်ခင်ဗျာ
သတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ဟဲလန်ဖြစ်ပါတယ်ရှင်ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ